Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ22ရက်ဗိုလ်တူးနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24 25 32နဲ့52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီသန်စမဒီကနေ့အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းတင်ကြမှာပါစီးရီးယားမှာအကူအညီပေးချင်တဲ့တိုက်ခိုက်ခံရတာသူတို့နဲ့မပတ်သက်ဘူးလို့ရုရှားနဲ့စီးရီးယားကဆက်ပြီးညှင်းနေပါတယ်။ဒုက္ခသည်အရေးဟာကမ္ဘာကြီးဒီကနေ့ရင်ဆိုင်နေရတဲ့အဆိုးဝါးဆုံးအကြက်တက်တစ်ခုဖြစ်တယ်လို့သမ္မတဘရက်ကိုဘာမာကပြောပါတယ်။ဒီကနေ့ဆက်ကျင်းပမယ့်ကုလသမဂ္ဂဒုတိယညီလာခံမှာဒေါအောင်ဆန်းစုကြည်နဲ့မင်ကုန်းပြောဖို့ရှိပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကရခိုင်ပြည်နယ်ကတရားမဝင်စောက်ထားတဲ့ပုဂ္ဂလိကနဲ့သာသနိကအဆောက်အုံတွေဖျက်ဆီးမယ်ဆိုတဲ့သတင်းမှာ
အခုတော့ဒီသာသနာရေးဝင်ကြီးနဲ့တွေ့ဖို့ပါဖို့ဒီပိုင်းကတော့ဒီဘာသာရေးဖွဲ့ရပုဂ္ဂိုလ်တွေကအကျိုးစားနေကြတယ်လေ။ဟောအဲ့တော့ဒီဟာ
အစ္စလမ်ဓမ္မဗိမ္မာန်ရဲ့ဥဆောင်စောအေးရမှုဦးအေးလွင်ရဲ့ခုလိုပြောကြားချက်တွေနဲ့အတူအင်ကူမင်းကလေးနှစ်ဦးနှိပ်စက်ခံရတဲ့ကိစ္စနဲ့လူခွင့်ကော်မရှင်အကြောင်းပါဝင်အသက်မပြည့်ပဲထိုင်းနိုင်ငံကိုလူကိုကူးခံရတဲ့ကလေးငယ်အကြောင်းနဲ့ကရင်ပြည်မှာဆက်ဖြစ်နေတဲ့စစ်ပွဲအကြောင်းတွေစာရတွေကိုအခုညပိုင်းမှာပြောပြသွားဖို့ရှိပါတယ်။အခုရင်းဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ပြည်ထွေးတို့ကကြီးညာပေးသွားမှာပါရှင်။
စီးရီးယားနိုင်ငံအလပ်ပူမျိုးနားမှာဒီတဲ့မဲ့အစော်ပိုင်းကအကူအညီပေးချင်တဲ့တခုတက်ခတ်ခံရတဲ့ဖြစ်ရမှာပါဝင်ပတ်သက်မှုမရှိဘူးဆိုတာရုရှားနဲ့စီးရီးယားတာဝန်ရှိသူတွေကဒီကနေ့ဆက်ပြီးညင်းနေလို့မှာပဲအဲ့ဒီဖြစ်ရကြောင်းစီးရီးယားကိုပေးနေတဲ့ကုလသမဂ္ဂအကူအညီတွေအားလုံးကိုရပ်ဆိုင်းထားပါတယ်ဒါပေမဲ့လည်းအသက်မသေးလူမျိုးသူတွေနဲ့အရေးပေါ်အကူအညီပေးလူသားတွေကတော့စီးရီ30ဒဇင်ပါရင်တန်းကိုဒုံးကျည်အဆင့်20နဲ့အပြင်းထန်တက်ခတ်ခံရပြီးတော့စစ်လေရင်တွေဒါမှမဟုတ်ရဟရင်တွေကနေအဲ့ဒီလိုတက်ခတ်ခဲ့တာဖြစ်ပြီးနှစ်နာရီကြာတယ်လို့အခိုင်အမာပြောနေကြတာပါမျက်မြင်ပြောဆိုချက်တွေထဲမှာရင်နှန်းကိုကြည့်ကြရတဲ့ Syria Arab လာဂျန်နီအဖွဲ့ကတာဝန်ရှိသူတူနဲ့ညီအကိုတော်ဆက်သူကပြောတာတွေလည်းပါပါတယ်ပထမဆုံးဒုံးကျည်ပစ်လိုက်တဲ့အချိန်မှာမြေပြင်ပေါ်သူဝှက်ချလိုက်ပြီးအဲ့ဒီတိုက်ခတ်မှုကြောင့်သူ့ရဲ့အကိုဖြစ်သူကလေး၉ယောက်ဖခင်အိုမာဘာရာကက်သေဆုံးသွားတယ်လို့အကူအညီပေးလူသားတူဖြစ်တဲ့အာလီဘာရာကက်ကပြောပါတယ်အကူအညီပေးရင်နှန်းကိုတိုက်ခိုက်ခံရခြင်းရဲ့တစ်ချိန်တည်းမှာပဲ Russia Sukhoi Su-24 တိုက်လေယာဉ်နှစ်ဆင်းဟာရင်နှန်းအပေါ်ကောင်းငင်မှာရှိနေတယ်လို့အမေရိကန်တာဝန်ရှိသူတွေကဝါရှင်တန်မြို့တော်မှာသတင်းတောက်တွေကိုပြောပါတယ်
နယူးယောက်နဲ့နယူးဂျာဆီအရက်တွေမှာစနေနေ့ကဖောက်ခွဲသူတွေရဲ့လက်တယ်အဖြစ်တန်တရားရှိထားတဲ့သူဟာသူသုံးတဲ့ပစ္စည်းတွေကို eBay အင်တာနက်အရောင်းဆိုင်ကနေတဆင်ဝယ်ခဲ့တယ်လို့ Federal စုံစမ်းစစ်ဆေးရေးမှူးတွေကပြောပါရယ်ဒါအပြင်သူ့အိမ်လိုတစ်ခါကပြောထားတဲ့နေရာကနေမီတာ900လောက်ဝေးတဲ့စတိုးဆိုင်တစ်ခုကနေဝယ်ခဲ့တဲ့ဒီ cell phone တွေကိုလည်းဖောက်ခွဲတာမှာအသုံးပြုခဲ့တယ်လို့ဆိုပါရယ်အသက်28နှစ်အရွယ်အာမတ်ခန်ရာဟာမီအပေါ်ဆွဲဆွဲထားတဲ့ဆွဲချက်အသေးစိတ်တွေကိုအင်္ဂါနေ့ကထုတ်ပြန်တဲ့ရာဇဝတ်ကြောင်းတရားစွဲမှုရှောက်ထားချက်ထဲမှာဖော်ပြထားတာပါဆွဲချက်များစုဟာအမြင့်ဆုံးထောင်နဲ့တသက်အထိပြစ်ဒဏ်ချမှတ်ခံရနိုင်ပါတယ်။တနင်္လာနေ့ကရာဟာမီကိုရဲတွေကဝိုင်းဖမ်းတာမှာအပြန်အလှန်ပြစ်ခတ်ကြပြီးတဲ့နောက်ရာဟာမီကိုဖမ်းမိခဲ့ပါတယ်။အဲ့ဒီဖြစ်ရမှာရာဟာမီရောရဲတပ်ဖွဲ့ဝင်တွေဥပါဒဏ်ရာရခဲ့ပါတယ်။ရာဟာမီဟာအာမတ်ရာဟီမီဆိုတဲ့နာမည်ကိုသုံးပြီး eBay ကနေ citric acid နောက်လျှက်စီစကက်ပြားတစ်ခုလျှက်စစ်မိကုပစ္စည်းတွေနဲ့ရာပေါင်းများစွာသောဘောဆီတွေကိုဇွန်လ20ရက်နေ့နဲ့ဩဂတ်လ10ရက်ကြားကာလအတွင်းဝယ်ခဲ့တယ်လို့စုံစမ်းစစ်ဆေးရေးမှူးတွေကယူဆထားတဲ့အကြောင်းတရားရုံးမှတ်တမ်းတွေမှာတွေ့ရပါတယ်ရှင
်။ကဘာကြီးဟာအဆိုးရွားဆုံးအကြက်တဲတစ်ခုနဲ့ရင်ဆိုင်နေရတယ်လို့မြို့မြို့မှာအင်္ဂါနေ့ကလုတ်တဲ့ဒုက္ခသည်ရေးရနဲ့ပတ်သက်ပြီးကဘာကောင်းဆောင်တွေရဲ့ပထမဆုံးထိပ်သီးအစည်းအဝေးမှာသမရဗရာဂိုဘာမာကပြောပါတယ်
။ We are here because right now in crowded campsAnd cities around the world, there are families from Darfur and Chad.
ကျွန်တော်အခုဒီမှာပြောဆိုဆွေးနွေးနေရတာရဲ့အကြောင်းရင်းကတော့ကမ္ဘာတဝန်းမြို့ကြီးတွေကလူတွေပြစ်ကျက်နေတဲ့စခန်းတွေမှာအခုလက်ရှိမှာကိုပဲမိသားစုတွေနေထိုင်နေကြရပါတယ်။ချားတိုင်ငံမှာ Darfur ကမိသားစုတွေ၊လေဗနန်မှာပါလက်စတိုင်းလူမျိုးတွေ၊ပါကစ္စတန်မှာအာဖဂန်တွေ၊အီကွေဒေါ်မှာကိုလံဘီယာနိုင်ငံသားတွေစသည်အဖြစ်ရှိနေပါတယ်။သူတို့တွေဟာခွဲရန်ကြအစားအစာအကူအညီတွေနဲ့ဒုက္ခသည်တွေအဖြစ်နှစ်ပေါင်းများစွာတချို့ဖြစ်တွေမှာဆိုဆယ်စုနှစ်ပေါင်းများစွာရုန်းကန်နေကြရပြီးတော့တနည်းနည်းမှာတနည်းနည်းနဲ့သူတို့ကိုယ်ပိုင်အင်တလုံးရလာဖို့အိမ်မက်မနေကြသူတွေဖြစ်ပါတယ်လို့သမရဥပမာကပြောသွားပါတယ်ဒုတိယကမ္ဘာစစ်ခရဲကဆိုရင်အဆိုးရွားဆုံးကမ္ဘာလုံးဆိုင်ရာဒုက္ခသည်အကြက်တဲဟာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပဋိပက္ခတွေကိုရင်ဆိုင်နိုင်စွမ်းအပေါ်ပထမဆုံးကနဦးစံသက်ချက်တစ်ခုဖြစ်တယ်လို့သမရဥပမာကပြောပါတယ်
အမေရိကန်ပြည်အောင်စုရှေ့ပိုင်းမြောက်ကာရိုလိုင်းနားပြည်နယ်ရှာလော့တ်မြို့ကလူနေတိုက်ခန်းခြံဝင်းတစ်ခုမှာလူမဲမျိုးသားတယောက်ကိုဒီလူမဲရဲတပ်ဖွဲ့ဝင်ကပစ်သက်ခဲ့တဲ့ဖြစ်ရပ်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒီပေါ်မကျေနပ်ကြတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးအဓိကအဝေးပြေးလမ်းမကြီးတစ်ခုကိုဆန္ဒပြသူတွေကညဘက်မှာပြစ်ပစ်လိုက်ကြပါတယ် အဲ့ဒီဖြေကြောင်ရဲတပ်ဖွဲ့ဝင်12ဦးအပါအဝင်လူ24ယောက်တန်ရာရပါတယ်။အင်္ဂါနေ့နေ့တွေကရဲတပ်ဖွဲ့ဝင်တွေဟာလူတရားကိုလိုက်ရှာနေတဲ့အချိန်အသက်53နှစ်အရွယ် Keith Lamont Scott ကိုကားရဲကနေတနက်ကင်ပြီးထွက်လာတာတွေ့ရတဲ့အတွက်ပြစ်ခတ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။ Scott ကိုပြစ်ခတ်တဲ့ရဲအရာရှိဟာအသက်အန္တရာယ်ချင်းချောက်ခံရတဲ့အဆင်းလိုယူဆတဲ့အတွက်ပြစ်ခတ်တာဖြစ်ပြီးတော့အခင်းဖြစ်ပွားရမှာတနက်တလက်ကိုလည်းရှာတွေ့ခဲ့တဲ့အကြောင်း Charlotte မြို့ရဲတပ်ဖွဲ့အကြီးအကဲ Kurt Putney ကသတင်းတောက်တွေကိုပြောပါတယ်။ဘလူတနက်အမျိုးအစားဖြစ်တဲ့ဆူရဲ့အသေးစိတ်ကိုတော့ရဲကမပြောပါဘူး။စကော့ရဲ့မိသားစုတွေကတော့စကော့မှာဘာလတ်နဲ့မှမရှိခဲ့ဘူးလို့ဆိုပါရယ်။စကော့ရဲ့သမီးအဖြစ်သူ့ကိုယ်သူပြောတဲ့အမျိုးသမီးတဦးကသူ့ဖခင်ကိုရဲကပြစ်တဲ့အချိန်မှာသူ့ရဲ့ဖခင်ဟာကားထဲမှာစာဖတ်နေခဲ့တာလို့ပြောပါရယ်။ဒီပြစ်ခတ်မှုဖြစ်ပြီးမကြာခင်မှာပဲဆနပြပွဲတွေစတင်ခဲ့ပြီးတော့ဒီနေ့ပုတ်ထူးနေ့အထိလည်းဆက်ပြီးတော့ရှိနေတာပါ။ဆနပြလူအုပ်ကိုထိန်းချုပ်ဖို့ရဲတပ်ဖွဲ့ကကြိုးစားခဲ့ပြီးတနင်္လာမှာတော့မျက်ရည်ပုံသုံးရတဲ့အခြေအနေတွေဖြစ်ခဲ့ပါရယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းတိုမီတာ24 kHz 1239လိုင်းတိုမီတာ25 kHz 11965လိုင်းတိုမီတာ32 kHz 9323လိုင်းတိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကနေဘူဒူညဘက်တရုံတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်တိုင်ငံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံစက်တင်ဘာလ27ရက်ဘူဒူနေ့ဒီကနေ့မှာမိန့်ခွန်းပြောဖို့ရှိပါတယ်။ဒါဟာဖြင့်ဒေါက်ဆန်းစုကြည်အနေနဲ့ကုလသမဂ္ဂထွေထွေညီလာခံမှာပထမဆုံးအကြိမ်ပြောမယ့်မိန့်ခွန်းဖြစ်တယ်လို့ရုပ်ောက်ပွဲအနိုင်ရပြီးအစိုးရဖွဲ့ဖွဲ့ပြီးတဲ့နောက်ပိုင်းနိုင်ငံတော်ဝန်ရှိသူတူအနေနဲ့ကုလသမဂ္ဂမှာပြောမယ့်ပထမဆုံးမိန့်ခွန်းလည်းဖြစ်ပါတယ်။ထွေထွေညီလာခံဒုတိယနေ့ဒီကနေ့မိန့်ခွန်းပြောမယ့်ခေါင်းဆောင်တွေထဲမှာတရုတ်ဂျပန်ယူကရိန်းဥရောပတမက EU အာဖဂန်နစ္စတန်ပါကစ္စတန်စတဲ့နိုင်ငံတွေကအကောင်းဆောင်တွေလည်းပါပါတယ်ဒီကနေ့ဟာနိုင်ငံတကာညီညွတ်ရေးညီလည်းဖြစ်ပြီးဒီကမ္ဘာလုံးမှာတိုက်ခိုက်နေကြသူတွေအားလုံး24နာရီကြာပြစ်ခတ်ရဆဲကြဖို့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကတောင်းဆိုထားပါတယ်ဒီနေ့ကုလသမဂ္ဂထွေထွေညီလာခံဟာအမေရိကန်သမ္မတဘရက်အိုဘားမားအတွက်ရောအတွင်းမှုချုပ်ဘန်ကီမွန်အတွက်ပါနောက်ဆုံးမိန့်ခွန်းပြောတဲ့နေ့ဖြစ်ပါတယ်မစ္စတာအိုဘားမားရဲ့သမ္မတသက်တမ်းကနောက်နှစ်ဇန်နဝါရီလမှာကုန်ဆုံးမှာဖြစ်ပြီးမစ္စတာဘန်ကီမွန်ကတော့ဆယ်နှစ်နီးပါးကြာကုလအကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ဒီနှစ်ကုန်မှာအနားယူရတော့မှာဖြစ်ပါတယ်
။အမေရိကန်သမ္မတလောင်းတွေဖြစ်ကြတဲ့ဒေါ်နယ်ထရမ့်နဲ့ဟယ်လာရီကလင်တန်တို့ဟာမူဝါဒရေးရာတင်ပြချက်တွေနဲ့ပတ်သက်လာရင်လုံးဝကွဲလွဲကြပါတယ်။ဒါပေမဲ့ရွေးကောက်ပွဲကျင်းပဖို့အချိန်တဖြည်းဖြည်းနီးကပ်လာနေပြီးမဲဆွယ်လှုပ်ရှားမှုတွေအချိန်ကြာလာတာနဲ့အမျှသူတို့နှစ်ဦးကြားကရွေးကောက်ပွဲဆိုင်ရာအသုံးစိတ်ဟာလည်းပိုပြီးတော့ကွာဟလာပါတယ်။ဖက်ဒရယ်ယူကောက်ပွဲကော်မရှင်ရဲ့အင်္ဂါနေ့ထုတ်ပြန်ချက်အရမစ္စစ်ကလင်တန်ဟာပြီးခဲ့တဲ့ဩဂတ်စ်လကမဲဆွယ်စည်းရုံးလှုပ်ရှားမှုတွေအတွက်ဒေါ်လာ360အထိရန်ပုံငွေရှာနိုင်ခဲ့ပြီးထရမ့်ကတော့ဒေါ်လာ52သန်းသာရှာနိုင်ခဲ့ပါတယ်။မစ္စစ်ကလင်တန်ရဲ့ယူကောက်ပွဲအသုံးစိတ်ဟာလည်းထရမ့်ထက်ဒေါ်လာသန်း20ပိုပြီးတော့များပါတယ်။လာမယ့်ဇန်နဝါရီလမှာတက်တန်းကုန်ဆုံးတော့မယ့်သမ္မတအိုဘားမားရဲ့နေရာမှာအစားထိုးတာဝန်ယူခွင့်ရဖို့ပါတီသမ္မတလောင်းတွေအဖြစ်တရားဝင်ရွေးချယ်ခံခဲ့ရတဲ့အချိန်ကစလို့ပြီးခဲ့တဲ့ဩဂတ်စ်လကုန်အထိဒီအမေရိကန်သမ္မတလောင်းနှစ်ဦးရဲ့လက်ဆင့်ရွေးကောက်ပွဲအသုံးစိတ်တွေကိုပေါင်းလိုက်မယ်ဆိုရင်တော့မစ္စစ်ကလင်တန်ရဲ့ရွေးကောက်ပွဲအသုံးစိတ်ဟာထရမ့်တဲ့ဒေါ်လာ300ပိုပြီးများပါတယ်။ရန်ပုံငွေရကြည့်မယ်ဆိုရင်လည်းကွာခြားချက်ကပိုပြီးတော့များပါတယ်။မစ္စစ်ကလင်တန်ကရွေးကောက်ပွဲရန်ပုံငွေဒေါ်လာ386တန်းအထိရှာထားနိုင်ချိန်မှာထရမ့်ကတော့တန်း190သာရှိပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတလောင်းရှင်ပြန်ရတာဟာမဲဆွယ်စည်းရုံးရေးအတွက်ရုပ်သံလိုင်းအခြေအနေကိုဝယ်ယူရတာနဲ့တိုင်းပြည်တော်မှာမဲဆွယ်စည်းရုံးရေးရုံးခန်းတွေအတွက်သုံးဆွဲရတဲ့ဈေးတွေကြောင့်အကုန်ကျသိမ်းရပါတယ်ရှင်
။တူရကီနိုင်ငံအန်ကာရာမြို့တော်ကဣဇရဲတန်ရုံးအပြင်ဘက်မှာဒီကနေ့ဓားကင်တိုက်ခိုက်သူတူကိုတူရကီရဲကပစ်လိုက်တယ်လို့ဣဇရဲတာဝန်ရှိသူတွေကပြောပါတယ်။တန်ရုံးနောက်ကိုဓားကင်ပြီးကတ်လာတဲ့အမျိုးသားတူကိုပြည်တွင်းအဆောင်ကပစ်လိုက်ပါတယ်။ကျွန်တော်တို့ဘက်မှာအားလုံးဘေးရန်တွေကင်းပါတယ်လို့ဣဇရဲနိုင်ငံကြားရေးဌာနပြောခွင့်ရအီမနူအယ်နာရှွန်းကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။တိုက်ခိုက်သူဟာခြေတော်မှာဒဏ်ရာရသွားတဲ့အကြောင်းရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာလားတန်ယုံကိုတိုက်ခိုက်တာလားဆိုတာမသိတဲ့အကြောင်းထုတ်ပြန်ချက်မှာပြောထားပါတယ်။တန်ယုံရဲ့အပြင်ဘက်ခြမ်းမှာဒီဖြစ်ရဖြစ်ခဲ့တာဖြစ်ပြီးဘာဖြစ်ခဲ့လဲဆိုတဲ့အသေးစိတ်တွေကိုဆန်းစစ်နေလို့မဲလို့ပြောခွင့်ရနာရှွန်းကပြောထားပါတယ်။လူနှစ်ယောက်ကတန်ယုံနဲ့ဝင်မှုစ조사ပြီးမဲ့တန်ယုံကိုအကြိမ်တော်များများဖျက်ရှောက်သွားပြီးတဲ့နောက်တာဝန်ကျလူညုံကြီးတွေတန်များရှိခဲ့ကြတာလို့တူရကီသတင်းမီဒီယာတွေကဖော်ပြပါတယ်။
အာဖဂန်နစ္စတန်နဲ့ပါကစ္စတန်နယ်စပ်ဒေသမှာ IS အကြမ်းဖက်အဖွဲ့လက်နက်ကိုင်တွေပြန်ထောင်လာပြီးပြန်စုစည်းလာတာတွေ့နေရတယ်လို့ပါကစ္စတန်နဲ့အာဖဂန်နစ္စတန်ဒေသရင်းခေါင်းဆောင်တွေကပြောပါရယ်။အမေရိကန်ဘုံကျဲလေရင်တွေရဲ့ထောက်ကူမှုနဲ့အာဖဂန်တပ်ဖွဲ့တွေဟာအစွန်အပြားတောင်ထူထက်တဲ့ဒေသတွေက IS အဖွဲ့စခန်းတွေကိုအင်္ဂါနေ့ကအချိန်မြင့်တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ထားပါရယ်။အချင်းနဲ့ Court ခရိုင်တွေမှာလေဆောင်တိုက်ခိုက်မှုတွေကနေIS လက်နက်ကိုင်နှစ်ဒါဇင်ကျော်တိုက်ဆုံတယ်လို့ပြည်내အုပ်ချုပ်ရေးမှူးနဲ့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရတဲ့ဦးကပြောပါရယ် အရှေ့ပိုင်းနန်ဂါဟာပြည်နယ်အတွင်းခရိုင်တွေမှာ IS လက်နက်ကိုင်တွေရဲ့နေရာအတော်များများကိုအာဖဂန်နဲ့အမေရိကန်ဥဆောင်တဲ့ညွတ်ပေါင်းတပ်ဖွဲ့တွေကမကြသေးခင်ကပဲရှင်းနေခဲ့ပါသေးတယ်။ဒါပေမဲ့လည်းပါကစ္စတန်နိုင်ငံနဲ့နေဆက်အချင်းနဲ့ခေါ့ခရိုင်တွေကအစွန်ဖျားကျေးရွာအများအပြားကို IS ဖွဲ့ကပြန်သိမ်းချတယ်လို့လူမျိုးစုခေါင်းဆောင်တွေက VOA ကိုပြောပါတယ်။ခရိုင်ဗဟိုချက်နဲ့အလန်းဝေးတဲ့နေရာကအစွန်ဖျားဒေသတွေမှာအစိုးရကဒီစစ်ဆေးဂိတ်တွေစောင့်မထားသေးပဲအဲ့ဒီဒေသတွေကလူတွေဟာ IS ဖွဲ့ရဲ့ထိန်းချုပ်မှုအောက်မှာနေနေကြတယ်လို့အချင်းခရိုင်ကလူမျိုးစုခေါင်းဆောင်တို့ဦးဖြစ်သူမလတ်ခမင်းက VOA ကိုပြောပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံကကျွန်းအများပြားမှာဒီကနေ့မိုးအပြင်းထန်ဆက်ရွာနေတာနဲ့အများအမြေပြူရာနဲ့ရေကြီးတာကြောင့်လူအယောက်20ထဲမှနေသေဆုံးရပြီးပါပြီ။အဓိကကျွန်းမကြီးဖြစ်တဲ့ဂျာဗာကျွန်းမှာရေကြီးတာအဆိုးဆုံးဖြစ်ပြီး9ပေနီးပါးအထိကိုရေကြီးတာမြန်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရတယ်။အဲဒီမှာလူ16ယောက်သေဆုံးတယ်ဆိုတာအတည်ပြုထားပြီးတခြားလူ10ယောက်ကတော့ပျောက်ဆုံးနေသေးပါ။ရေတက်နေတဲ့စင်မနုမြစ်ပတ်ဝန်းကျင်ကခရိုင်5ခု6ခုလောက်မှာရေကြီးနေတာလို့အနောက်ဂျာဗာသဘာဝဘေးအန္တရာယ်ဆိုင်ရာရဲဌာနကပြောခွင့်ရအန်ဒါထရစ်စနာဝါဒီကပြောပါရတယ်။အလောင်း20ကိုရှာတွေ့ထားတယ်ဆိုတာကျွန်တော်တို့ပြောထားပြီးပါပြီအခုချိန်ထိဆိုရင်တည်ဆုံးသူ15ယောက်ဘယ်သူဘဝတွေဆိုတာဆန်းစစ်ထားပြီးဖြစ်ပြီးတော့ကျန်9ယောက်ကိုတော့ဆက်ပြီးဆန်းစစ်နေသေးပဲလို့သူကပြောပါတယ်တချို့ဖြစ်ရတွေမှာဆိုအိမ်တွေကိုအလုံးလိုက်ရေကတိုက်ယူသွားတာမို့လူ1000ကျော်ဟာအရေးပေါ်ကူညီကြဆဲရေးဝန်ထမ်းတွေစောက်ပေးထားတဲ့ယာယီရွက်ဖြင့်တဲတွေမှာနေနေကြရပါတယ်လန်နီညာဥရယာတီပုံသဏ္ဍာန်ကြောင့်အင်ဒိုနီးရှားမှာအချိန်ခါမဟုတ်မိုးကြီးရွာနေတဲ့အတွက်နောက်ထပ်ဘေးရန်ကျွယ်ဖြစ်လာနိုင်ခြေပေါ်တာဝန်ရှိသူတွေကဒေသခံတွေကိုသတိပေးထားပါတယ်ခင်ဗျာ
ကျောင်းသိန်းနဲ့မက်ခင်ဖြူထွေးတို့ကတည်င်းတွေကိုကြီးညာပေးခဲ့ကြတာပါသတ္တရှင်များရှင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာကုလသမဂ္ဂထွေးတွေညီလာခံမှာဒီကနေ့မွန်းလွဲပိုင်းမှာမိန်ကွန်းပြောကြားဖို့ရှိနေပါတယ်အထွေထွေညီလာခံမှာပြောဆိုမယ်ဒေါအောင်ဆန်းစုကြည်ရဲ့မူဝါဒဆိုင်ရာမိန်ကွန်းကို VOA မြန်မာပိုင်း Facebook စာမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အမေရိကန်စံတော်ချိန်မွန်းလွဲပိုင်း12နာရီဝန်းကျင်မြန်မာစံတော်ချိန်ည10နာရီခွဲဝန်းကျင်မှာတိုက်ရိုက်ရှုစားနိုင်မှာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တင်ဆက်မှတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့တာသနီကအဆောက်အုံတွေပါဝင်ရခိုင်ပြည်နယ်မှာအဆောက်အုံတွေဖျက်သိမ်းခံရမဲ့အစီအစဉ်ကြောင့်ကိုကြည့်အောင်ပါ။ရခိုင်ပြည်နယ်မောင်တော်ခရိုင်တွင်းကတရားမဝင်ဆောက်လုပ်ထားတဲ့ပုဂ္ဂလိကနဲ့တာသနီကအဆောက်အုံတွေကိုဖျက်ဆီးမယ်လို့ရခိုင်ပြည်နယ်အစိုးရနေလုံဝန်ကြီးကပြောဆိုထားပါတယ်။ဖျက်သိမ်းမဲ့အထက်မှာမွတ်စလင်ပြည်တွေအစ္စလမ်ဘာသာရေးဆိုင်ရာတင်ကြားပေးတဲ့စာတင်ကြောင်းတွေလည်းပါဝင်တဲ့အပေါ်မှာမွတ်စလင်ဘာသာရေးအဖွဲ့တွေကသာသနာဝင်ကြီးနဲ့ဆွေးနွေးဖို့ပြင်ဆင်နေကြပါတယ်။မောင်တော်ခရိုင်တွင်းကတရားမဝင်အဆောက်အုံတွေဖျက်သိမ်းမဲ့ပြည်နယ်အစိုးရရဲ့အစီအစဉ်နဲ့ပတ်သက်လို့မတ်သိန်းကြီးထက်ကစူးစီးတင်ပြထားပါတယ်ရှင
်။ရခိုင်ပြည်နယ်မောင်တော်ခရိုင်တွင်းကတရားမဝင်ဆောက်လုပ်ထားတဲ့အဆောက်အုံတွေကိုဖျက်သိမ်းမယ်ဆိုတဲ့အထက်မှာအစ္စလမ်ဘာသာရေးဆိုင်ရာစာတင်ကြောင်းတွေဗလီဝတ်ပြုကြောင်းတချို့လည်းပါဝင်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်မောင်တော်မြို့နယ်မှာပြည်နယ်အစိုးရဖွဲ့ဝင်တွေမောင်တော်ခရိုင်တွင်းကတာဝန်ရှိသူတွေအစည်းအဝေးပြုလုပ်ခဲ့တာမှာရခိုင်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးဝန်ကြီးဌာနဝန်ကြီးဘိုးမူကြီးထိန်လင်းကပြောဆိုခဲ့တာဖြစ်ပါတယ်။ရခိုင်ဆိုရပြန်ကြားရေးတာဝန်ရှိသူရုံးကဝန်ထမ်းတဦးကတော့ဒီစီစဉ်ကိုနယ်လုံးဝန်ကြီးဘိုးမူကြီးထိန်လင်းကဥဆောင်လုပ်ကိုင်နေတာဖြစ်တယ်လို့ပြောပါတယ်
။ဟုတ်ကဲ့ခင်ဗျာအဲ့ဒါကလည်းဒီကျွန်တော်တို့ရဲ့ခင်ဗျားအစိုးရအဖွဲ့ရဲ့ဘာလို့လုံလင်းဝန်ကြီးဘိုးမူကြီးထိန်လင်းကဥဆောင်ပြီးတော့လောက်တာခင်ဗျာအော်ဒီကလည်းဒုဥနယ်ဆိုပေမဲ့ဒီအစိုးရအဖွဲ့ရဲ့စုံစမ်းချက်တွေလောက်တွေလို့ပြောတာပဲကြာ
မွတ်စလင်အများစုနေထိုင်တဲ့မောင်နှံခန့်တွေကဖျက်သိမ်းမဲ့အဆောက်အုံတွေထဲမှာအစ္စလမ်ဘာသာရေးဝတ်ပြုကြောင်းဗလီတွေဘာသာရေးဆိုင်ရာတင်ကြားတဲ့စာတင်ကြောင်းတွေကိုဖျက်သိမ်းမဲ့ကိစ္စကိုပြည်တော်စုသာသနာရေးဝန်ကြီးနဲ့တွေ့ဆုံတင်ပြနိုင်ဖို့မွတ်စလင်အဖွဲ့အစည်းတွေကပြင်ဆင်နေကြပါတယ်အစ္စလမ်ဓမ္မဘိက္ခန်ရဲ့ဥဆောင်ဆော်အီမူဆရာဦးလွင်ကအခုလိုပြောပါတယ
်အခုတော့ဒီသာသနာရေးဝန်ကြီးနဲ့တွေ့ဖို့ပါဖို့ဒီပိုင်းကတော့ဒီဘာသာရေးဖွဲ့ရပုဂ္ဂိုလ်တွေကကြိုးစားနေကြတယ်လေနော်အဲ့တော့ဒီကဥပဒေအရကတော့ကျွန်တော်တို့ဒီဘာသာကိုလွတ်လပ်စွာကိုးကွယ်ဖို့ပြီးထားတယ်ဆိုရင်ကိုးကွယ်ဖို့နေရာကတော့လိုအပ်တာပေါ့ဗျာနော်အဲ့တော့မရှိတဲ့နေရာတွေမှာလည်းဆောင်ရမယ်ရှိပြီးသားဟာဒီဟောင်းနွားရင်လည်းပြန်လည်းပြုပြင်ဖို့မှာမှာပေါ့နော်အဲ့တော့အဲ့ဒါလေးတွေကတော့ငါးကြောင်းလေးတွေကတော့ဖွင့်ပေးဖို့တော့လိုအပ်ပြီလို့ကျွန်တော်ထင်တယ်လေ။လောလောဆယ်တော့မရသေးပါဘူး။အခုဒီရခိုင်ကိစ္စကတော့ကျွန်တော်တို့ဒီပြည်မမှာရှိနေပါတာရေးအဖွဲ့တွေကတော့ဗာဆက်လုပ်မယ်ဆိုတော့မကြည့်သေးဘူး။တရေကလည်းမင်းညမှာစကြရတာဦး။နော်။ဒါပေမဲ့လည်းတို့အထူးထူးကိစ္စတဲ့သာသနာရေးဝန်ကြီးနဲ့တွေ့ဖို့တွေ့ဆက်တောင်းထားတဲ့အကြောင်းလေးတော့ကျွန်တော်တို့သိရပါတယ်။နော်။တဲ့အဲ့လိုတွေ့တဲ့အခါမှာသူဒီအချက်ကြီးတွေကိုတင်ပြမှာဖြစ်ပါတယ်။
ရခိုင်ပြည်နယ်အစိုးရဘက်ကမောင်နှောခင်တွင်ကတရားမဝင်အဆောက်အဦတွေဖျက်သိမ်းမှုစဉ်းစားပြောဆိုနေပေမဲ့လက်တွေ့ဆောင်ရွက်ဖို့ညွှန်ကြားချက်တွေတော့မရှိသေးဘူးလို့မောင်နှောခင်ရဲမှုဦးအောင်စောကပြောပါတယ်။
ကျွန်တော်တို့ကတော့အဲ့လိုဖျက်မှုဟောတာတော့မကြောက်ဘူးကြည့်လေ နေရခြင်းလည်းမရောက်ဘူးဖြတ်ပါပါညာစင်ရဲ့ဥစ္စာလည်းမင်းညာလည်းမထုတ်ဘူးကြောင်လေးမရောက်ဘူးကျွန်တော်စီတော့အဲ့လိုဘာမှညံ့ချက်တော့မရှိဘူးသူတို့အဲ့လိုစီနေသွေးဆုံသွားတာတော့ဟိုဟာတိလိုက်ဟိုဟာပေါ့နေလုံကြီးလာတော့လေအဲမျိုးကြီးအဲ့မကရင်းနေရမီရပါရင်လည်းတော့တွေ့သွားတော့တွေ့လိုက်တယ်ကျွန်တော်ဥစ္စာတော့ဘာမှမကြည့်ရဘူး
မြန်မာနိုင်ငံအတွင်းမှာ1962ခုနှစ်နောက်ပိုင်းကတည်းကမွတ်စလင်တို့အတွက်ဝတ်ပြုကြောင်းဗလီတွေနောက်မဒရာဆာလို့ခေါ်ကြတဲ့အစ္စလမ်ဘာသာရေးဆိုင်ရာကျင့်သုံးကျင့်ဝတ်တွေကျမ်းစာတွေတင်ကြားပေးတဲ့အာရဗီစာသင်ကျောင်းတွေကိုတရားဝင်ဆောက်လုပ်ခွင့်မပေးခဲ့ဘူးလို့အစ္စလမ်ဓမ္မဗိမာန်ရဲ့ဦးဆောင်စော်အော်ရေးမှူးဆရာဦးအေးလွင်ကပြောပါတယ်ဒီကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခွင့်ရဖို့အတွက်သာသနာရေးဝန်ကြီးနဲ့တွေ့ဆုံခွင့်ရဖို့စီစဉ်နေတာလို့လည်းဦးအေးလွင်ကပြောဆိုပါတယ်ရှင်
မတ်တင်ကြီးထိုက်စူးစီးတင်ပြထားတာပါရှင်အခုတခါလူမှုကွန်ရက်မှာထိတ်တန့်ရောက်နေတဲ့သတင်းဖြစ်တဲ့ညှင်းပန်းနှိမ့်ဆက်ခံရတဲ့အင်ကူမိန်ကလေးရဲ့ကိစ္စနဲ့ပတ်သက်ပြီးလူခွင့်ရေးကော်မရှင်ရဲ့တုံ့ပြန်မှုကိုတင်ဆက်သွားပါမယ်ရန်ကုန်မြို့ကအင်းဝါအဲ့ချုပ်ဆိုင်မှာနှိမ့်ဆက်ညှင်းပန်းခံရတဲ့အင်ကူမိန်ကလေးနှစ်ဦးကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့ကင်တွေ့ပုံဟာမှန်ကန်မှုမရှိဘူးလို့လူခွင့်ရေးဆောင်ရွက်သူတွေကဝေဖန်ပါတယ်လူခွင့်ရေးကော်မရှင်ရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာလည်းဒီကိစ္စကိုရှင်းရှင်းလင်းလင်းတင်ပြနိုင်ခဲ့ခြင်းမရှိဘဲကော်မရှင်ရဲ့အားနည်းချက်တွေကိုသာပို့ပြီးပေါ်လွင်စေတယ်လို့ပြောဆိုကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူသွေးကတင်ပြတော့ပါမရှင်
။မြန်မာနိုင်ငံသားတွေရဲ့လူခွင့်ရေးကိုကာကွယ်ပေးရမယ့်မြို့သားလူခွင့်ရေးကော်မရှင်အနေနဲ့မြန်မာမိန်ကလေးငယ်နဲ့ဦးမတရားနှိမ့်ဆက်ညှဉ်းပန်းခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့တရားဥပဒေအရအရေးယူဟန့်ထားနိုင်အောင်ကူညီဆောင်ရွက်ပေးခြင်းမရှိဘဲနစ်နာကြေးယူကြေးဖို့ကြားဝင်ဆက်ဆက်ပေးခဲ့တာမျိုးကမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့လူခွင့်ရေးဆောင်ရွက်နေသူတွေကဝေဖန်ပြောဆိုနေကြတာပါ။ပြည်မှုဆိုင်ရာဥပဒေအရကြေးအေးလို့မရတဲ့ပြည်မှုတွေမှာလူခွင့်ရေးကော်မရှင်ရဲ့အခုလိုကင်တွဲပုံဟာကော်မရှင်ရဲ့အားနည်းချက်တွေကိုပို့ပြီးတော့ပေါ်လွင်စေတယ်လို့အာရှလူခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလွင်ဦးကပြောပါတယ်
။ဒီလိုမျိုးအမှုတွေမှာပြည်မှုဆိုင်ရာဥပဒေအရကြည်လို့မရတဲ့အမှုတွေလည်းဖြစ်တယ်။အဲ့ဒီလိုမျိုးကိစ္စတွေမှာဒီလူခွင့်ရေးကော်မရှင်အနေနဲ့အခုလိုမျိုးကြည်ဖို့အတွက်ပြင်90နဲ့ကြည်ဖို့အတွက်ဆုံးဖြတ်တဲ့ကိစ္စကအလုံးမပင်မှားယွင်းတယ်လို့ပထမဆုံးကျွန်တော်ပြောချင်တယ်။နောက်ပြီးတော့လူခွင့်ရေးကော်မရှင်မှာကျွန်တော်တို့ဥပဒေပညာတကယ်တက်ကြွတဲ့သူတွေရှိဖို့လိုအပ်တယ်ဆိုတာကိုဒီချက်ကထောက်ပြလိုက်တာပဲဖြစ်တယ်။အဲ့တော့ပြည်ထောင်ဆိုင်ရာဥပဒေမှာကဒီလိုမျိုးအမှုတွေမှာကြည်လို့မရဘူးရဲရဲပိုင်တဲ့မှုတွေဖြစ်တဲ့ထောင်နဲ့ဆယ်နဲ့အတီးကြနိုင်တဲ့အမှုမှာနှစ်ဖက်ကြည်အေးရင်တော့မှနိုင်ငံတော်ကကြည်အေးပြီလို့မရတဲ့အနေအထားမျိုးဖြစ်တယ်။ဒါကြောင့်ဒီလိုမျိုးကိစ္စမှာလူ့ခွင့်ရေးကော်မရှင်အနေနဲ့ယခုလိုမျိုးကြည်ဖို့ဆုံးဖြတ်တဲ့ကိစ္စလုံလောက်မှပဲမှားယွင်းနေလို့ကျွန်တော်ကတော့ပြောချင်ပါတယ်
။မြန်မာနိုင်ငံအနေနဲ့ကလေးငယ်အခွင့်အရေးအမျိုးသမီးခွင့်ရေးနဲ့လူမောင်ကိုကူးမှုတိုက်ဖျက်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုလက်မှတ်ရေးထိုးထားပေမဲ့တကယ်တမ်းဒီသဘောတူညီချက်ပါပြဋ္ဌာန်းချက်တွေအတိုင်းအမျိုးသမီးနဲ့ကလေးငယ်တွေကိုထိရောက်ရောက်အကာအကွယ်ပေးနိုင်တာမျိုးတော့မရှိသေးဘူးလို့လည်းဦးမင်းလွင်ဦးကထောက်ပြပါတယ်
။ဦးမင်းလွင်ပြောရင်တော့လိုက်နိုင်ရမကြသေးဘူးလို့ကျွန်တော်ပြောရမှာပေါ့နော်။အဲ့တော့ကလေးသူငယ်များဆိုင်ရာစာချုပ်ပါပြဋ္ဌာန်းချက်တွေရကလေးသူငယ်ရဲ့အခွင့်အရေးကိုလည်းအတိအကျအကာအကွယ်မပေးနိုင်သေးဘူး။နောက်တကကျွန်တော် Human Trafficking နိုင်ငံတကာသဘောတူညီချက်ကိုမြန်မာအစိုးရလက်မှတ်ထိုးထားတာရှိပါတယ်။2005ခုနှစ်ကလေးကဒီလူကုန်ကူးမှုအမှုတွေကိုပြဋ္ဌာန်းပြီးဆောင်ရွက်နေတာဖြစ်တယ်။သို့တော်လည်းပဲဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်တဲ့အမှုတွေကတော်တော်များများနည်းပါးတယ်ဆိုတာကိုတွေ့ရတယ်။ရဲတပ်ဖွဲ့ကနေပြီးတော့လူကုန်ကူးမှုတွေနဲ့ပတ်သက်ပြီးတော့ဖြေရှင်းနေဆိုတာကတစ်ဖက်နိုင်ငံတွေကဖမ်းမိပြန်ပို့တဲ့ကိစ္စတွေမှာပြန်လည်နေရာချထားတာပြန်လည်နေရာကိုပို့ဆောင်ပေးရတဲ့ကိစ္စတွေပဲရှိတယ်ဆိုတာကျွန်တော်တို့အများဆုံးတွေ့ရတယ်။အခုကတော့ဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်ပထမအဦးဆုံးအရေးကြီးမှုအမှုဖြစ်မယ်လို့လည်းကျွန်တော်တို့မျှော်လင့်နေ။အဲ့ဒီလိုဆောင်ရွက်ရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပြောင်းလဲလာပြီလို့ကျွန်တော်တို့ကယူဆမှာဖြစ်တယ်။
မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကတော့အခုဖြစ်ရမှာကော်မရှင်အနေနဲ့လူသားချင်းငယ်ညာပြီးအကောင်းဆုံးဖြစ်အောင်လှုပ်ဆောင်ပေးခဲ့တဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာကာကွယ်ပြောဆိုခဲ့တာပါဒီကနေ့ကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲကိုတွားရောက်ခဲ့တဲ့ Triangle Women အဖွဲ့ကမက်ခင်လေးကတော့ကော်မရှင်အနေနဲ့သူတို့ရဲ့လှုပ်ဆောင်ချက်တွေကိုကာကွယ်ပြောဆိုတာကလွဲရင်သတင်းသမားတွေရဲ့အမေတွေကိုရှင်းရှင်းလင်းလင်းမတုတ်ပြန်နိုင်ခဲ့တယ်လို့ပြီးစလွယ်ဖြေရှင်းခဲ့တဲ့ကော်မရှင်ရဲ့လှုပ်ရက်ကိုပေါ်လွင်စေတယ်လို့ပြောပါတယ်
ဒီဖြစ်သွားတဲ့ကိစ္စပေါ်မှာလဲသူတို့ကအမှန်တကယ်ပဲသူတို့လုပ်ခဲ့တဲ့ဟာဒီမှန်တယ်သူတို့ဒီအကောင်းဆုံးလူသားချင်းစာနာကြောင့်လဲလုပ်ခဲ့တယ်ဆိုတဲ့ဟာပေါ်မှာပဲတောင်းပေးပြီးတော့ပေါ့နော်ဒီဘက်ကကာကွယ်ပြီးတော့ပဲပြောဆိုသွားတာတွေ့တယ်တကယ်တမ်းဆိုရင်မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကသူတို့ဒီအမှုတိုင်ကြားလာလို့ရှိရင်ဒီဟာကိုတွားရောက်စစ်ဆေးမှုတွေကွန်ဆင်စစ်ဆေးမှုတွေတွေချစ်ချလုပ်ရမယ်နော်မျက်နာမှုတွေကိုလက်မှာနော်ဒိုင်းဟာဒီဗလော့ဖ်ဖြစ်နေတဲ့ဟာတွေကိုဆရာဝန်နဲ့ဒေတာစစ်ဆေးပြီးတော့ဒီကလေးတွေရဲ့ဟို စိတ်ပိုင်းရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုတီတီချာချာ record လေးလောက်ရမယ်အခုတော့သူတို့ရဲ့အပြောအရာကိုကပဲရှင်းနေတာသူတို့ကရေးရှိရကြတဲ့တိုင်ချက်အရာပဲသူတို့ကသုံးဖြတ်ပြီးတော့အလင်းစလိုပေါ့ပြီးဆက်လွယ်ပေါ့ပြောလို့ရှိရင်တော့မျက်နှာမွှဲမှုပဲဘာမှပညာလည်းမတတ်ဘူးစာလည်းမတတ်ဘူးဘာမှလည်းမသိနားမလည်တဲ့လူတွေပဲဒီလောက်ဆိုရင်လည်းပြင်းနဲ့မှာပါပဲဆိုပြီးတော့ပြီးပြောလုပ်လိုက်တယ်ဆိုတဲ့ဟာအင်တန်မှပေါ်နေပါတယ်
ကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်နေတဲ့အချိန်မှာပဲဒီလူခွင့်ရေးတက်ကြွလှုပ်ရှားသူတွေကတော့အမျိုးသားလူခွင့်ရေးကော်မရှင်ရုံးရှိမှာဒီမှုကိစ္စကင်တွေဖြေရှင်းမှုနဲ့ပတ်သက်လို့ကော်မရှင်ကိုကန့်ကွက်ဆန္ဒပြကြပါတယ်။ဒါ့အပြင်ကော်မရှင်အဖွဲ့ဝင်တွေနှုတ်ထွက်ပေးဖို့ဆိုပြီးတော့လည်းတက်ကြွလှုပ်ရှားသူတွေကစုပေါင်းလက်မှတ်ထိုးလှုပ်ရှားမှုတွေပြုလုပ်နေကြပါတယ်ရှင်။
အင်းအခုလောက်သားမင်္ဂလိငယ်တွေကိုအင်းရှင်တွေကနှိပ်စက်ရင်ပန်းပြီးလာစာမပေးဘဲနှစ်အတော်ကြာခိုင်းစေခဲ့တဲ့ဖြစ်ရတဲ့ပတ်သက်လို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကဖြေရှင်းလုပ်ဆောင်တဲ့အပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲရဲတပ်ဖွဲ့ကရောဒီဖြစ်ရကိုအသေးအချာစနစ်တကျကင်တွယ်ခဲ့တယ်လို့မြင်ပါသလားအခုလာမယ့်စနေညတရားလီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး email စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့ဒေါ်လာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
ဒေါ်လာရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်အခုတခါမှာတော့ကလင်းငယ်လူကုန်ကူးမှုတည်င်းကိုပြောပြပါမယ်။အသက်မပြည့်သေးပဲထိုင်းနိုင်ငံကိုမိဘတွေမသိပဲခေါ်ဆောင်လာပြီးတော့အလုတ်ခိုင်းစေခဲ့တဲ့လွန်ခဲ့တဲ့3နှစ်ကျော်4နှစ်ခန့်ကလုံအားကခေါင်းပုံဖြတ်ခံရတဲ့မြန်မာပြည်ကကလေးတယောက်ရဲ့အမှုကိုထိုင်းလူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့ကပြီးခဲ့တဲ့စက်တင်ဘာလ2ရက်နေ့ကဖမ်းဆီးစစ်ဆေးခဲ့ပါတယ်။ဒီကနေ့စက်တင်ဘာလ21ရက်နေ့မှာတော့ဒီအမှုကိုကော့တောင်းမြို့ကမြန်မာလူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။တရားခဏ်ဖြစ်တဲ့မြန်မာနိုင်ငံသားအမျိုးသမီးတအူးကိုတော့ထိုင်းဥပဒေနဲ့အရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံခြေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားတာကိုနားဆင်ပါရှင်။
မြန်မာနိုင်ငံကနေလွန်ခဲ့တဲ့3နှစ်ခန့်ကမိဘဖြစ်သူမသိပဲထိုင်းနိုင်ငံကိုခေါ်ဆောင်လာခဲ့ပြီးအလုပ်တွေခိုင်းစေခဲ့တယ်လို့လုံအားကမပေးပဲခေါင်းပုံဖြတ်ခံရတဲ့ကလေးငယ်တဦးနဲ့ပတ်သက်လို့ထိုင်းလူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့တွေနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကစက်တင်ဘာလ2ရက်နေ့ကကယ်ဆယ်ခဲ့ပါတယ်။ဒီအမှုကိုထိုင်းတရားရုံးမှစစ်ဆေးခဲ့ပြီးတဲ့နောက်စက်တင်ဘာလ21ရက်နေ့မှာတော့ကလေးငယ်ကိုထိုင်းနယ်စပ်ကော့တောင်းမြို့ကမြန်မာလူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့ထံကိုပြန်လည်လွှဲပြောင်းပေးခဲ့တယ်ဆိုပြီးရှေ့ပြောင်းလို့သမားတွေကိုအကူအညီပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပြပါဗ
ျ။ထိုင်းစစ်တပ်ရဲဆိုင်ထိုင်းရဲအကွက်ပေါင်းစုံနဲ့ဆက်ဆောင်ရွက်ကြတယ်ပေါ့လေ။ဆောင်ရွက်တဲ့အခါမှာအခု21ရက်6လ2016နေ့မှာတော့ကလေးမာလီဒီအေအေသူရောအဲဒီခုနကတရားခံမှာတန်တန်ကြီးရဲ့တမီလီရောဗမာပြည်လူကုန်သားခေါတောင်းကိုပို့လိုက်ပြီးအမေရှိယာနေခေါ်လာတုန်းကတော့သူကမော်လမြိုင်မှာသမင်းဆိုင်မှာတလားကို9000ကျပ်နဲ့အလုရှာပေးမယ်ဆိုပြီးခေါ်သွားပြီးတော့ဖုန်းနံပါတ်နှလုံးပေးခဲ့တယ်။ဒါပေမဲ့ည8နာရီလောက်မှာအမေလုတဲ့လူကဖုန်းဆက်တဲ့အချိန်ကြတော့ဘယ်ဖုန်းမှဆက်မရတော့မရတဲ့အခါကျတော့သူပြောတဲ့အဲဒီမော်လမြိုင်ခေါ်သွားတာမဟုတ်ဘဲနဲ့သူကအဲဒီကလေးမာလီကိုထိုင်းနိုင်ငံနဲ့ခေါ်လာတာ။ကလေးမာလီကလည်းအဲဒီအချိန်ကသူဆရာဝန်ရဲ့စိတ်စစ်ချက်အရဆိုရင်15နှစ်တောင်မပြည့်သေးဘူးလို့ပြောတယ်
။ပြစ်မှုကျူးလွန်သူကတော့နိုင်ငံကုလက်မှတ်ကင်ဆောင်ထားတဲ့မြန်မာနိုင်ငံသားအမျိုးသမီးတဦးဖြစ်ပြီးသူကတော့ထိုင်းဥပဒေအရအရေးယူသွားမှာဖြစ်တယ်လို့နှစ်နှစ်ကနေ10နှစ်ထိပြစ်ဒဏ်ချမှတ်ခံရနိုင်တယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်ဒီအေးအေးဆူလေးကိုခေါ်ယူခိုင်းစေတဲ့ကြောင့်မို့တော့သူကပြစ်ဒဏ်ကျပါလိမ့်မယ်ပြစ်ဒဏ်ကထိုင်းဥပဒေအရဆိုရင်နှစ်နှစ်ကနေ10နှစ်အတွင်းရှိပါတယ်လောဆယ်မှာထိုင်းဥပဒေအရ317နဲ့သွားမှာပါ317ဆိုဒီမှာပုံထင်းသူလျောက်ကနေခွင့်ပြုချက်မရှိဘဲနဲ့ခေါ်ဆောင်သွားပြီးတော့ခိုင်းစေတဲ့ကြောင့်မို့ဆိုတာအဲ့တော့အသက်ကလည်းမနေ့ကဆရာဝန်ရဲ့ထွက်ချက်အရဆိုရင်15နှစ်မပြည့်ဘူးပြောတယ
်မိခင်ဖြစ်သူထံကနေခေါ်ယူလာခဲ့တဲ့အသက်မပြည့်သေးတဲ့ကလေးကိုတော့ထိုင်းနိုင်ငံရဲ့နေရာပေါင်းစုံမှာရွှေ့ပြောင်းပြီးတော့အလုတ်စီခိုင်းခဲ့တယ်လို့လည်းဆိုပါတယ်
။၃နှစ်နဲ့၄နှစ်ကြာမှလောက်မှကြာမယ်။သူတို့ကနေခဲ့တဲ့နေရာတွေကကပီးရယ်၊ဘန်းကျောင်းရယ်၊ဝင်းဆက်ကယ်၊စူရတ်ဌာနီရယ်ဆိုတဲ့နေရာတွေမှာလှည့်ပတ်ပြီးနေခဲ့ရတာ။တနေရာကြာကြာမနေဘူး။တနေရာမှတစ်နှစ်အဲဒါမှမဟုတ်လအဲ့လောက်ပဲနေရ။အဲ့မှာလဲစီအောင်ချမ်းမနေတာတို့၊ပြက်မွေးချမ်းမနေတာတို့အဲပျံလုတဲ့လုပ်ငန်းလုပ်တာတို့အခုနောက်ဆုံးဆိုရင်ဟိုတယ်မှာဒီပကန်းစီးတဲ့လုပ်ငန်းလုပ်တဲ့လုပ်ပေါ့လေ
။ထိုင်းနိုင်ငံမှာတော့ကလေးငယ်တွေကိုလှုပ်အားကခေါင်းပုံဖြတ်မှုနှိပ်စက်ညှဉ်းပန်းမှုလူကုန်ကူးမှုတွေကိုလူခွင့်ရေးအဖွဲ့တွေနဲ့အလုံသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကတိုင်ကြားခဲ့တယ်ဆိုရင်ထိရောက်တဲ့အရေးယူမှုတွေကိုလှုပ်ဆောင်ခဲ့ပါတယ် မြန်မာနိုင်ငံသားကလေးငယ်တွေအများစုဟာထိုင်းနိုင်ငံထဲမှာအလားတူဖြစ်ရပ်တွေကိုကြုံနေရပြီးတချို့ကတော့ထိုင်းနိုင်ငံထဲမှာတောင်းရန်စားတောက်တဲ့နေရာတွေမှာခိုင်းစေခံရတာမျိုးတွေတချို့ကတော့အင်အကူလုပ်တဲ့လုပ်ငန်းတွေအဖြစ်ခိုင်းစေခံရတာမျိုးတွေတချို့ကတော့ဈေးဆိုင်တွေမှာအလုပ်လုပ်ရသူတွေစိတ်ယုံတွေမှာကလေးလုပ်သားတွေအဖြစ်ခိုင်းစေခံနေရတာတွေရှိနေပါတယ်ရှင်
မအေးမှာသတင်းပေးပို့ထားတာပါအခုတခါကရင်ပြည်နယ်မှာဖြစ်ပွားနေတဲ့စစ်ပွဲအကြောင်းပြောပြပါမယ်ကရင်နယ်ခြားစောင့်တပ် BGF နဲ့မြန်မာစစ်တပ်တို့ပူးပေါင်းပြီးကရင်မျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေကရင်ပြည်နယ်မဲတဝော့ဒေသတွင်းက DKBA လို့ခေါ်တဲ့တိုးတက်သောကရင်ဗုဒ္ဓဘာသာလက်နက်ကိုင်အဖွဲ့ကိုထိုးစစ်ဆင်တဲ့တိုက်ပွဲဟာဒီရက်ပိုင်းအတွင်းမှာအရှိန်အနှဲငယ်ရော့ကျလာပေမဲ့တိုက်ပွဲတွေဆက်ဖြစ်ပွားနေစေဖြစ်တယ်လို့ DKBA အဖွဲ့ကိုဦးဆောင်တဲ့ဗိုလ်မှူးကြီးစောစန်းအောင်ကပြောပါရယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ရှားပေါင်ကပြောပြပါမယ်
ကရင်ပြည်နယ် KNU ကရင်မျိုးသားအစည်းအရုံးထိန်းချုပ်နယ်မြေမှာရှိတဲ့မေတ္တောဒေသအတွင်း DKBA ခေါ်တိုးတက်သောကရင်ဗုဒ္ဓဘာသာလက်နက်ကိုင်အဖွဲ့ကကရင်နယ်ခြားစောင့်တပ် BGF နဲ့မြန်မာစစ်တပ်တို့ပူးပေါင်းထိုးစစ်ဆင်နေတာတွေဟာဒီရက်ပိုင်းအတွင်းမှာအရှိန်အနှဲငယ်ရော့ကျသွားပြီးမြဲတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်နောက်ဆုံးတိုက်ပွဲဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ DKBA အဖွဲ့ကဦးဆောင်တဲ့ဗိုလ်မှူးကြီးစောစန်းအောင်ကအခုလိုပြောပြပါတယ်
ကျွန်တော်တို့ကျွန်တော်တို့လက်ရှိနေထားကျွန်တော်လက်ရှိနေပြီးတော့ကြောင်းနေဗျနော်လက်လက်ကြီးနေနေဖြစ်တာတော့ရှိပေါ့နော်လက်ရှိအရာတို့အင်အားတွေဖြတ်ချတာလက်ရှိကျွန်တော်တို့ရှိနေတဲ့နေထားကိုခံမနေပြစ်ခတ်တဲ့နေထားတော့ရှိပေါ့နော်အမိတိုင်းကိုပြစ်ခတ်မှုအနေနဲ့ရှိတယ်ကျွန်တော်တို့ကြောက်ကြစနေနဲ့ပြစ်တယ်ဆိုတော့စစ်စင်ရေးကိုပြင်ရှင်းတယ်နိုင်ငံရေးရောက်မှဆိုရင်ကျွန်တော်တို့ကပြစ်တယ်ပြစ်ပြီးကြံခွာတော့အဲ့လိုတော့ကျွန်တော်တို့လုပ်နေတယ်နော်ရှင်းမယ်နဲ့ရေးရေးမပေးဘူးဒါမျိုးခွေးမပေးဘူးကျွန်တော်တို့ရဲ့ဘောဒ်တိုင်းလိုက်ကိုလည်းကျွန်တော်လက်တွဲပြီးတော့ကျွန်တော်ဆက်ပြီးတိုက်ပွဲဝင်မယ်နော်
တိုက်ပွဲမှာအင်အားချင်းမမျှပေမဲ့လည်းလက်နဲ့ချသွားမှာမဟုတ်ဘူးလို့တော့ဘူမူကြီးစောစန်းအောင်ကအခုလိုပြောပါတယ
်ဒီနေ့ချအောင်ဆိုလို့ရှိရင်အဲ့ဒါမနေ့ရက်ဒီနေ့ချအောင်ဆိုလို့ရှိရင်ဒီဘုဇုတ်ချက်တော့ဘုဇုတ်ဘူပြီးတော့ရောက်ဆောင်တော့လည်းဆန်းကြီးတော့မဆက်တော့ဘူး
တိုက်ပွဲကြောင့် DKBA ဘက်ကစစ်သား3ဦးကြဆုံးခဲ့တယ်လို့တခြား3ဦးလည်းထိခိုက်ဒဏ်ရာရမှုရှိတယ်လို့ဗိုလ်မှူးကြီးစောစန်းအောင်ကပြောပါရယ်တခြားတစ်ဖက်ကထိခိုက်ဒဏ်ရာရမှုနဲ့ပတ်သက်ပြီးတော့အတည်ပြုမေးမြန်းလို့မရသေးပါဘူးအခုလိုတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံရွာသားထောင်နဲ့ချီထွက်ပြေးတိမ်းရှောင်နေရပါတယ်ထွက်ပြေးကြတဲ့ရွာသားတွေဟာထိုင်းမြန်မာနယ်စပ်နဲ့နှီးတဲ့မြန်မာနိုင်ငံဘက်ခြမ်းကရွာတွေမှာလာရောက်ခိုးလုံနေကြတဲ့သူတွေရှိတယ်လို့တချို့ကတော့ကရင်ပြည်နယ်မြိုင်ကြီးကိုအထူးဒေသစုံမှာတွားရောက်ခိုးလုံကြတာတွေရှိပါတယ်ထိုင်းမြန်မာနယ်စပ်ဘက်မှာထွက်ပြေးလာကြတဲ့စစ်ပီးဒုက္ခသည်တွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးအကူအညီတွေပေးနိုင်ဖို့အတွက်ကိုယ်တိုင်တွားရောက်လစ်လာမှတ်တမ်းယူခဲ့တဲ့ကရင်အမျိုးသမီးအစည်းအရုံးကတာဝန်ရှိသူတဦးဖြစ်တဲ့နော်ဝါခူရှိကအခုလိုပြောပြပါဗျာ
။အဝတ်ရနေဟဲ့ကြည့်နေတယ်မို့လားကွန်ပျူတာတစ်ချက်
သူပြောသွားတာကတော့အခုထိုင်းမြန်မာနယ်စပ်အနီးဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်ဦးကြီး900ကျော်ရှိပြီးသူတို့တွေဟာနော့တာနဲ့ထိသိခိဆိုတဲ့နေရာနှစ်ခုမှာခိုးလုံနေကြတာဖြစ်ပါတယ်အခုထွက်ပြေးလာတဲ့သူတွေကရွာကအိမ်တွေမှာပဲလူစုခွဲပြီးနေကြရတဲ့အကြောင်းအိမ်တအိမ်စီမှာလူအယောက်90လောက်စုပြီးတော့နေထိုင်နေရတယ်လို့ဆိုပါတယ်လောလောဆယ်မှာထွက်ပြေးလာတဲ့စစ်ပီးဒုက္ခသည်တွေကိုတတိပုဂ္ဂလထောက်ပံ့ကူညီမှုတွေပဲရှိသေးတဲ့အကြောင်းဒါပေမဲ့လည်းထောက်ပံ့ကူညီရေးပစ္စည်းတွေကိုလာယူဖို့အတွက်မြစ်ချောင်းဖြတ်ကူးရတာကြောင့်တွာလာရေးအခက်အခဲရှိတဲ့အကြောင်းကျန်းမာရေးနဲ့ပတ်သက်ပြီးတော့ကရင်ကျန်းမာရေးဌာနနဲ့နယ်လက်ကြောပွဲအဖွဲ့တွေကတွားရောက်ကူညီမှုတွေရှိတယ်လို့နော်ဝါခူရှိကပြောပါတယ်ထွက်ပြေးလာတဲ့သူတွေထဲမှာဖျားနာတဲ့သူတွေတချို့ရှိတယ်လို့မိဘွားကစားကလေးမိခင်တွေလည်းပါဝင်တယ်လို့ဆိုပါတယ်ဒါပြင်ထွက်ပြေးလာတဲ့သူတွေရဲ့အဆိုအရစစ်ပွဲဖြစ်ပေမဲ့လည်းလမ်းတွေမှာမိုင်းပုံးထောင်တာတွေရှိတဲ့အတွက်ထွက်ပြေးလို့မရပဲပိတ်မိနေတဲ့သူတွေအများကြီးကျန်နေသေးတယ်လို့ပြောပါရယ်။မြန်ကြီးငူဒေသဘက်မှာထွက်ပြေးခိုလုံကြတဲ့ရွာသားတွေကိုတော့မြန်မာအဆိုအရလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကတာဝန်ရှိသူတွေတွားရောက်ပြီးအကူအညီပေးနေတာတွေရှိတယ်လို့အဆိုပါဝန်ကြီးဌာနရဲ့အဆိုအရအဲ့ဒီမှာခိုလုံကြတဲ့ရွာသူရွာသားပေါင်း4000နီးပါးရှိပါတယ်ရှင်။
ရှားပေါင်တိဆက်ပေးသွားတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ22ရက်ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီး10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့မြန်မာမီဒီယာမြင်ကွင်းအပတ်စဉ်အားကစားအစီအစဉ်တွေကိုနားဆင်ရဖို့ရှိသလိုမြန်မာအရေးသုံးသပ်ချက်အစီအစဉ်မှာနားဆင်ကြရမှာကတော
့ Most of the criticismsThat has been surfacing in
မြန်မာစီးပွားရေးလုပ်ငန်းရှင်ကြီးတဦးဖြစ်တဲ့ Search Ban ရဲ့ပြောဆိုချက်ဖြစ်ပါတယ်။မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့အပတ်စဉ်မြန်မာမီဒီယာမြင်ကွင်းကိုတင်ပြပေးမှာပါ။ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ဒေါအောင်ဆန်းစုကြည်ရဲ့တရားဝင် American ခီးစဉ်အတွင်း Sanction တချို့ရုပ်သိမ်းပေးမှာဖြစ်ကြောင်း American ကကတိပြုလိုက်တဲ့သတင်းနဲ့အင်ဝါအချို့ဆိုင်ပိုင်ရှင်ကအင်ကူမင်းကလင်းငယ်နှစ်ယောက်ကိုကိုတိလက်ရောက်နှိပ်စက်တဲ့အကြောင်းကိုသတင်းမီဒီယာတွေကဖော်ထုတ်ခဲ့တဲ့အကြောင်းစာရတွေနားဆင်ရမှာပါ။မတ်အင်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကအခုညီတင်ဆက်ထားတာပါရှင
်။အခုသတင်းပတ်မှာတော့ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုတရားဝင်ခီးစဉ်ပြီးမှအမေရိကန်ဘက်ကချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုဆန်ရှင်တဲ့ကတချို့ကိုရုပ်သိမ်းပေးမယ်ဆိုတဲ့အကြောင်းကြေညာခဲ့ပါတယ်။အမေရိကန်သမ္မတကအဲ့လိုကြေညာလိုက်ပြီးတဲ့နောက်မြန်မာနိုင်ငံအတွင်းမှာဆန်ရှင်ရုပ်သိမ်းပေးရေးအတွက်အငင်းပွားပွဲအခြေအနေတချို့ကိုစီးပွားရေးသမားနဲ့စီးပွားရေးပညာရှင်တချို့ကထောက်ပြခဲ့ကြတယ်လို့အဲ့ဒီလိုထောက်ပြချက်တွေကိုလည်းသတင်းမီဒီယာတွေပေါ်မှာတွစ်ဆုံမေးမြန်းခန်းတွေပြုလုပ်ပြီးတော့တင်ပြနေကြတာကိုတွေ့ရပါတယ်။မြန်မာနိုင်ငံရဲ့လူမှုရေးစီးပွားရေးလူခွင့်ရေးစတဲ့အခြေခံအဆောက်အအုံတွေကခိုင်မာမှုမရှိသေးတာနဲ့စီးပွားရေးအဆင်သင့်မဖြစ်သေးတဲ့အနေအထားကြောင့်တခြားနိုင်ငံတကာစီးပွားရေးသမားတွေပေါ်ထိထိရောက်ရောက်မရှင်းပြိုင်နိုင်ပဲဖြစ်နေပြီးအဲ့ဒီကိစ္စတွေအတွက်အစိုးရမှတာဝန်ရှိတယ်လို့သုံးသပ်နေကြတဲ့အကြောင်းအေယာဝတီသတင်းမဂ္ဂဇင်းရဲ့အင်္ဂလိပ်ပိုင်းအစီအစဉ်စီးပွားရေးသတင်းတောက်မတ်ကျော်စုမွန်ကအခုလိုပြောပြပါဗျာ။
ဒီ American Session ရုပ်ပြီးရတယ်မြန်မာနိုင်ငံမှာဖြစ်လာနိုင်တဲ့စီးပွားရေးခွင့်လန်းနေတဲ့ပတ်သက်ပြီးပညာရှင်တွေကပုံသက်ကြတယ်ပေါ့လေဒီဖိတ်ဆို့မှုတွေအဲ့ဒီလိုမှမဖြစ်ကြမလဲပေါ့။ဘာဖြစ်မလဲဆိုတော့မြန်မာနိုင်ငံမှာကလက်ရှိမှာဟိုဒီအမေရိကန်ဖိတ်ဆို့မှုကြောင့်ဟိုဒါဟိုဒီဟိုတချို့လုပ်ငန်းကြီးတွေကလုပ်ငန်းတော့မလုပ်နိုင်ဘူးလို့လည်းပြောကြတယ်။တချို့ကပြန်တော့လည်းဒါကိုချိုးလို့တယ်။တချို့ကလည်းမကြိုက်ကြဘူး။တချို့ကကြတော့ဘာပြောကြလဲဆိုတော့ဒီအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေဝင်လာမယ်။ဒါပေမဲ့မနော်ရီမှာကြတော့ပေါ့နော်။ဟိုအပေါ်မှာဟိုအခြေခံစောင့်ဝါစာအစင်းစင်းဖြစ်သေးတဲ့အခါကျတော့ရှင်းပြနိုင်ပါမလားဆိုတဲ့ဟာကိုဆွေးနွေးပြသမှုတွေရှိကြတယ်လေ။ဒီအိုင်းနဲ့ပတ်သက်ပြီးတော့သတင်းတွေလောက်ကြလာများတယ်။ဥပမာအချင်းဟိုဆန်ရှင်ရုပ်လိုက်တယ်အမေရိကန်စီးပွားရေးကုမ္ပဏီတွေဝင်လာပြီ။ဝင်လာတဲ့အခါကျလို့ရှိရင်ဒီဟိုပြည်လုံငန်းရှင်တွေဟိုအသာအပြည်လုံငန်းရှင်တွေဘယ်လောက်ကြောင်မှဟိုအစိုးရဘက်ကစောင့်ဝယ်ပေးနိုင်မလဲ။နောက်တစ်ခါကျတော့အဲ့ဒီ FBI တို့ကဘယ်လောက်ကြောင်မှအကျိုးသက်ရောက်မှုရှိမယ်ဆိုတဲ့ဟာကိုသုံးသပ်ကြတယ်။ဟိုဒီကဟိုဘာလဲဒီပေါ်မှာဟိုစိတ်ဝင်စားမှုရှိနေကြတယ်ပေါ့လေ
အခုသတင်းပတ်အတွင်းနောက်ထပ်လူအများစိတ်ဝင်စားဆုံးအကြောင်းအရာတစ်ခုကတော့ရန်ကုန်မြို့ကနာမည်ကြီးအင်းဝအချုပ်ဆိုင်ပိုင်ရှင်မိသားစုကအင်းအခုမင်းကလေးငယ်နှစ်ယောက်ကိုရရဆက်ဆက်နှိပ်စက်နေတာကိုသတင်းသမားတအုကဖော်ထုတ်ဖွင့်ချလိုက်တဲ့သတင်းအကြောင်းဖြစ်ပါတယ်ဒီအကြောင်းအရာဟာလူမှုကွန်ရက်မီဒီယာတွေပေါ်မှာရောအပြင်မှာပါအုံအုံကြွကြွဖြစ်ခဲ့ရပါတယ်ဒီအဖြစ်အပျက်နဲ့ပတ်သက်ပြီးတော့မြန်မာနောင်းမီဒီယာကနေဖော်ထုတ်ရေးသားခဲ့တာကြောင့်လူတွေအများသိရှိသွားကြပြီးတော့လူမဆန်စွာပြုတ်မှုခဲ့တဲ့အပေါ်မှာအမျက်ဒေါသထွက်ခဲ့ကြပါလေ။အိမ်အကူမိန်းကလေးငယ်နှစ်ယောက်ပေါ်အသက်သေးသေးနှိုင်လောက်တဲ့အထိလေပင်အပြင်တခြားခန္ဓာကိုယ်တွေပေါ်မှာအနံ့ရအကြီးကျယ်ဆွဲပြီးတော့ကျဲတဲ့အထိ9နှစ်လောက်နှိမ့်ဆက်ထားမှုကိုမီဒီယာကဖော်ပြခဲ့ပြီးတဲ့နောက်အစိုးရရဲ့လူခွင့်ရေးကော်မရှင်ကဝင်ရောက်ဖြန့်ပြပြီးတော့390ရောကြီးပေးဖို့သဘောတူညီခဲ့ပါလေ။တရားဥပဒေအရရေးပြူတာမျိုးမဟုတ်ဘဲစင်းရဲနွမ်းပါပြီးမတိနားမလဲတဲ့အိမ်ကူမိန်းကလေးမိသားစုကိုရောကြီးဝင်နဲ့ညှိနှိုင်းပေးတဲ့လုပ်ရဟာအစိုးရလူခွင့်ရေးကော်မရှင်တရားအနေနဲ့လှုပ်တင်လှုပ်ထက်တဲ့ကိစ္စဟုတ်ရဲ့လားဆိုပြီးတော့မေးခွန်းထုတ်သူတွေလည်းရှိလာပါတယ်။ဒီသတင်းတွေလူမှုကွန်ရက်မီဒီယာပေါ်မှာပြန့်နှံ့ခဲ့တာကြောင့်ပြစ်တင်ဝေဖန်မှုတွေထွက်ပေါ်လာပြီးနောက်မှာလူကုန်ကူးမှုတားဆီးရေးအဖွဲ့ကနေအဲ့ဒီကိစ္စကိုအမှုဖွင့်ခဲ့တယ်လို့ကျူးလွန်သူတွေထွက်ပြေးသွားကြပြီဆိုတဲ့သတင်းတွေတက်လာပါတယ်။နောက်ဆုံးအခြေအနေအရထွက်ပြေးတင်းရှောင်နေသူတွေကတဦးကိုဖမ်းဆီးရမိခဲ့ပြီးကြံသူကိုဖမ်းဆီးနိုင်ဖို့အတွက်လည်းအားလုံးကသတင်းတွေဖြန့်နေကြပါတယ်။ ဒါကြောင့်ဒီအမှုဟာလူမှုကွန်ရက်မီဒီယာနဲ့ပုံနှိပ်မီဒီယာတွေကတဆင့်ဖွင့်ချနိုင်ခဲ့တဲ့အမှုဖြစ်တယ်လို့ပြောလို့ရပါတယ်ဆက်ပြီးတော့အဲ့ဒီအမှုနဲ့ပတ်သက်ပြီးလောက်ကင်ဆောင်ရွက်ဖို့အတွက်မြန်မာနောင်ဂျာနယ်ကသတင်းသမားတဦးဖြစ်တဲ့ကိုထက်ခေါင်လင်းကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
ကျွန်တော်တို့မြန်မာနိုင်ငံဟိုယူဆချက်ကောကျွန်တော်ဒီစုံစမ်းပေါ်ထုတ်ရတဲ့အဲဒီတင်းမျိုးတွေတင်းဆောင်မမျိုးတွေကျွန်တော်တို့ကအဓိကဥကားပေးတာပေါ့နော်အဲပဲဆိုရမယ့်တက်ပဲစီကျွန်တော်တို့ကအခြေခံလူခွင့်နဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကအများအားစောင့်ကြည့်နေမယ်အများအားပေါ်ထုတ်နေမယ်ဒါတို့ကျွန်တော်တို့စူးစမ်းပါပဲအဲဒီမှုကတော့ကျွန်တော်တို့ကအသိပြထားကျွန်တော်တို့ကသတင်းမီဒီယာဖြစ်တဲ့သတင်းမီဒီယာရှုထောင့်မှာကျွန်တော်တို့ရဲ့မှာကျွန်တော်တို့ကတရားလိုလည်းမဟုတ်ဘူးတရားခံလည်းမဟုတ်ဘူးကျွန်တော်တို့ကပုံဝင်ပတ်သက်တဲ့လူလည်းမဟုတ်ဘူးပေါ့နော်ဒါမျိုးကျွန်တော်တို့ကသတင်းမီဒီယာရှုထောင့်အရာကျွန်တော်တို့ကြည့်မယ်အခြေခံလူ့ခွင့်ရှုထောင့်မှုရှိနေမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တက်ပြီးတော့ပါဝင်ပတ်သက်ရလိမ့်မယ်အဲတရားဥပဒေစိုးမိုးမှုအရာဒီတိုင်းဆက်သွားမယ်သူ့ရဲ့အခြေခံလူ့ခွင့်ရေးကိုအစိုးရဘက်ကဆက်လက်အကောင့်တွေပေါ်နေတယ်အုပ်စုရေးဘက်ကဆက်လက်အကောင့်တွေပေါ်နေတယ်ဆိုတော့ကျွန်တော်တို့ကဘာမှဝန်ပါစရာအကြောင်းမရှိ
ကိုထက်ခေါင်လင်းဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုစီးစဉ်ဖီဝါယောင်တန်ခအရေးခင်နှစ်ပတ်လည်အမှတ်တရသတင်းဓာတ်ပုံတွေနဲ့လူကြိုက်များတဲ့ဟာတာတျုပ်ဆောင်မန်းဝင်းရဲ့ကျမ်းမာရေးအခြေအနေအကြောင်းစတဲ့သတင်းတွေဟာမြန်မာမီဒီယာတွေပေါ်မှာလူအများအလေးထားဆုံးအကြောင်းအရာတွေဖြစ်ခဲ့တဲ့အကြောင်းတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ
်အပတ်စဉ်မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြဖြစ်ပါရဲ့ရှင်အခုတော့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါမယ်ဒေါ်အောင်ဆန်းစုကြည်ရဲ့ American ခီးစဉ်နဲ့အချိန်ကိုက်ပြီးမြန်မာ American ဆက်ဆံရေးရှေ့ခီးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲတရက်ကို Washington မြို့တော်မှာမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကကြီးမှုပြုလုပ်ခဲ့ပါတယ်။ဒီအခမ်းအနားမှာစီးပွားရေးလုပ်ငန်းရှင် Search Band Renaissance Institute ကဦးဘိုဘိုငယ်နဲ့ Center for Diversity and National Harmony ညွှန်ကြားရေးမှူးဒေါက်တာကျော်ရင်လှိုင်တို့ကမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ရခိုင်ဒေသအခြေအနေတွေကိုသုံးသပ်တင်ပြခဲ့ကြပါတယ်။အဲ့ဒီတင်ပြချက်တွေကိုဦးကျော်စံသာကပြန်ဆိုတင်ပြထားတာကိုနားဆင်ပါရှင
်။စီးပွားရေးနဲ့ပတ်သက်ပြီးမြန်မာပြည်ကစီးပွားရေးလုပ်ငန်းရှင် Search Bank ကအခုလိုစတင်ဆွေးနွေးပါတယ်
။ Most of the criticisms that has been surfacingin both the media as well as analysts and all kinds of experts
စီးပွားရေးနဲ့ပတ်သက်ပြီးဝေဖန်မှုအများစုဟာအစိုးရလုပ်နေတာနှေးကွေးလွန်းတယ်ဘာလို့လို့လုပ်နေမှမသိဘူးမနိုင်မနှင်းနဲ့နှစ်ပန်းလုံးနေတယ်လုံနိုင်ရည်မရှိဘူးစသဖြင့်ပြောကြပါတယ်ဒီအဖြစ်တွေဟာတချို့တော့မှန်နိုင်ပေမဲ့ဒီလူအများစုဟာတိတ်အရေးကြီးတဲ့အချက်ကိုတော့မပြောကြဘူးဆိုတာတွေ့ရပါတယ်ဒါကတော့ NLD အစိုးရအထူးသဖြင့်ဒေါအောင်ဆန်းစုကြည်လှုပ်ဆောင်နေတဲ့အဂရီတိုက်ဖြတ်ရေးအုပ်ချုပ်ရေးစနစ်ကောင်းမွန်ရေးနဲ့အာဏာအလွဲသုံးစားမှုလုံးဝသိငင်းမခံနိုင်ရေးပဲဖြစ်ပါတယ်။ဒါရီတကယ်ဖြစ်နိုင်မလားဆိုတာယုံကြည်မှယုံကြပါလိမ့်မယ်။ကျွန်တော်ဟာစီးပွားရေးလုပ်ငန်းရှင်လောက်ကိုင်းနေသူတဦးအနေနဲ့ပြောရရင်ဒီလုပ်ရက်တွေဟာဝန်ကြီးတူဝန်ကြီးအဆင့်တွေမှာတကယ်ပြောင်းလဲခဲ့ပြီဆိုတာလက်တွေ့ပါပဲ။မတ်လမှာဝန်ကြီးစည်းရင်းကျင်ညာတော့ဘယ်သူတွေလဲဆိုတာကျွန်တော်တို့အသေးစိတ်လေ့လာပါတယ်။အခုရွေးချယ်လာတဲ့ဝန်ကြီးတွေဟာခြားစားပျက်စီးမှုမတမာမှုကင်းရှင်းသူတွေတာဝန်ကိုရိုးသားဖြောင့်မတ်စွာထမ်းဆောင်လိုသူတွေဖြစ်ကြပါတယ်။ဒီလူကောင်းတွေတဲကတဝက်ဟာစွမ်းရည်ရှိသူတွေလုံနိုင်ကန်နိုင်သူတွေဖြစ်ပါတယ်။ကြံတဝက်ကတော့ကောင်းပါတယ်။ဒါပေမဲ့လုံရည်ကန်ရည်ကိုမစမ်းသပ်ရသေးသူတွေပါ။အခုလေးလာကြလာတဲ့အခါမှာတော့သူတို့ရဲ့လုံရည်ကန်ရည်တိလာရပါပြီ။ရန်ကုန်တိုင်းဝန်ကြီးချုပ်မန္တလေးတိုင်းဝန်ကြီးချုပ်တို့ဟာနမူနာကောင်းတွေပါပဲ။ကျွန်တော်တို့ဒေသတွင်းနိုင်ငံတွေကိုကြည့်ရင်ကြားနိုင်ငံတွေပါညာသူတို့ဟာလွန်ခဲ့တဲ့နှစ်30အတွင်းဒုံးကျည်လိုတဟုန်တို့တက်သွားခဲ့ပါတယ်25နှစ်လောက်လဲကြရောခြားစားပျက်စီးမှုတွေလက်တင်ရစရောခေါ်တဲ့ကိစ္စတွေကိုကျိုးရှာတာတွေနဲ့အကြီးအကျယ်ပြဿနာတက်နေရပါတယ်ဒီပြဿနာတွေဟာစီးပွားရေးဖွံ့ဖြိုးမှုတက်ကြီးမားပါတယ်မြန်မာနိုင်ငံဟာဒါမျိုးမဖြစ်ရအောင်ကြိုးစားနေတယ်လို့ကျွန်တော်ထင်ပါတယ်အောင်မြင်မယ်ဆိုရင်နောက်25နှစ်အကြာမှာကျွန်တော်တို့အိမ်နီးချင်းနိုင်ငံတွေနဲ့အင်မတန်ကွဲလွဲထူးခြားတဲ့အဒွန်းရှိခိုင်မြဲတဲ့အောင်မြင်မှုဖြစ်မယ်လို့ထင်ပါတယ်
AIBB တို့ခေါ်တဲ့တရုတ်နိုင်ငံဦးစီးတီထောင်တဲ့အခြေခံအဆောက်အဦဆိုင်ရာအာရှရင်းနှီးမြှုပ်နှံမှုဘဏ်အနေနဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးမှာဘယ်အခန့်ကဏ္ဍကပါဝင်နိုင်ပါသလဲလို့ခန္ဓာတယောက်သူတူကမေးတဲ့မေးခွန်းကိုတော့ Search Bank ကအခုလိုပြန်ဖြေသွားပါတယ
် As far as the question on AIB I think AIB can play a major role in developing Myanmar's core infrastructure
AIIB ဟာမြန်မာနိုင်ငံရဲ့အဓိကကြတဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးမှာအများကြီးပါဝင်ဆောင်ရွက်နိုင်တယ်လို့ထင်ပါတယ်ကျွန်တော်အမြင်ပြောရရင်တရုတ်နိုင်ငံလည်းပြောင်းလဲနေပြီထင်ပါတယ် ပြီးခဲ့တဲ့တစ်နှစ်လောက်မှာပဲအိန္ဒိယတွေပြည်ပနိုင်ငံတွေမှာယင်းနှီးမြှုပ်နှံမှုအပေါ်အမြင်ပြောင်းလဲခဲ့တာတွေ့ရပါတယ်။ယင်းတော့ကတော့မြစ်ဆုံအပေါင်းဝင်အခြားယင်းနှီးမြှုပ်နှံမှုတွေဟာသူတို့တရုတ်အတွက်ပဲသူတို့စဉ်းစားခဲ့တာပါ။ဒီအမြင်မျိုးကိုဒီကနေ့အခါမှာဘယ်နေရာမှမလက်မခံကြတော့ပါဘူး။တရုတ်နိုင်ငံတွင်မှာပါလက်မခံကြတော့ပါဘူး။ဒီလိုအမြင်ပြောင်းလဲမှုကြောင့်မြန်မာနိုင်ငံဖွံ့ဖြိုးရေးမှာတရုတ်နဲ့ပူးပေါင်းဆောင်ရွက်မှုနောက်တစ်ဆင့်တက်လှမ်းလာမယ်လို့ထင်ပါတယ်
။ဘီကဆွေးနွေးသူတူဖြစ်တဲ့ဥဘုံဘုံငယ်ကလည်းအခုလိုဖြစ်ဆွတ်ဆင်းရဲသွားပါတယ်
။ Let me add in to that one, you know, that what Sarge mentioned about the Chinese change in attitude we saw in neighboring countries, for example.
တရုတ်ရဲ့အမြင်ပြောင်းလဲလာတာကိုအိန္ဒိယနိုင်ငံတွေမှာလည်းတွေ့ရပါတယ်။ဥပမာအင်ဒိုနီးရှားဟာဂျကာတာဘန်တောင်အမြန်ရထားလမ်းစီမံကိန်းကိုဂျပန်အစတရုတ်ကိုခွင့်ပြုလိုက်ပါတယ်။စင်ကာပူအပါအဝင်အိန္ဒိယချင်းတချို့ကလည်းတရုတ်ရဲ့ဒေတာတွင်ယင်းနှမြုံနှံမှုအပေါ်သဘောထားပြောင်းလဲလာတာကိုအတိအမှပြုလာကြပါတယ်။ဒါပေမဲ့ကြောက်ဖြူစီမံကိန်းကိုလည်းတရုတ်နိုင်ငံမှဖြစ်တဲ့ CITIC ကုမ္ပဏီအစား AIIB ကလှုပ်ဆောင်ရင်ပိုတင့်တော်လိမ့်မယ်လို့ပြောကြပါတယ
်။ဒီဆွေးနွေးပွဲမှာရခိုင်ဒေသတင်းမာမှုအခြေအနေနဲ့ပတ်သက်ပြီးတော့ဥဆောင်ဆွေးနွေးသူကတော့ဒေါက်တာကျော်ရင်လှိုင်ဖြစ်ပါတယ်
။ Recently what the in terms of positive development what we see is the level of safety has improved.But here before
တိုးတမှုဆိုတာအနှုတ်လက္ခဏာပြတ်မှုတိမ့်နေချီပြီးတော့ရှိနေရကနေ 9,000-8,000 လောက်ဖြစ်လာရတာကိုတွေ့ရတယ်ဆိုရင်ရခိုင်ပြဿနာတွေကိုထဲထဲဝင်ဝင်လုပ်ကင်နေရတဲ့ကျွန်တော်တို့ဖို့ဒါဟာတိုးတက်မှုလို့ယူဆရပါတယ်ပရိသတ်တွေမျှော်လင့်ထားသလောက်ဖြစ်မှာမဟုတ်ပါဘူးဒါပေမဲ့အခြေအနေဟာအရင်ထက်စာရင်တိုးတက်ကောင်းမွန်လာပါတယ်ရခိုင်မဟုတ်တဲ့ရဲတွေကိုတာဝန်ချထားတဲ့အတွက်နောက်တစ်ခါအတိုင်းဝိုင်းတစ်ဖက်စလုံးကခေါင်းဆောင်တွေကပရိပခဟန်တာရေးပူးပေါင်းဆောင်ရွက်ကြတဲ့အတွက်2011ခုနှစ်ထက်ပိုးပြီးတော့လုံခြုံမှုရှိလာပါတယ်။ဒါပေမဲ့ရှေ့ဆက်လို့ရမှာ၄အများကြီးပါ။ရခိုင်လူမျိုးတွေကလည်းမွတ်စလင်အတိုင်းဝိုင်းတွေကြားအသွာလာတွေရှိလာပါတယ်။ရခိုင်ကိုသွားပြီးရင်စစ်တွေတဲချောင်းစည်းကိုသွားကြည့်ဖို့တိုက်တွန်းပါတယ်။တစ်ချိန်ကမွတ်စလင်စီးပွားရေးသမားတွေသာအဓိကရှိနေတဲ့နေရာပါ။အခုတော့ရခိုင်နေရာလားမွတ်စလင်နေရာလားခွဲလို့တောင်မရတော့ပါဘူး။နှစ်ဖက်စလုံးရောနှောနေတယ်ဆိုတာကိုပြသနေရပါ
။ရခိုင်ဘက်မှာသဘောထားပြောင်းလဲမှုတချို့တွေ့လာရတယ်လို့လည်းဒေါက်တာကျော်ရင်လှိုင်ကဆက်ပြောပါတယ်။
Another development which many people didn't pay sufficient attention to is the changes in the attitude of some a large number of Buddhist monks.
ယူရီတော်တော်များများသတိမထားမိတဲ့နောက်တိုးတက်မှုတစ်ရက်ကတော့ရခိုင်ကဗုဒ္ဓဘာသာဖုံးတော်ကြီးတွေရဲ့သဘောထားပြောင်းလဲလာမှုဖြစ်ပါတယ်။မတူကွဲပြားတဲ့အမြင်တွေသဘောထားတွေကိုနားထောင်လာကြပါပြီ။ Coffee Annan Commission တောင်မှအကျိုးရှိမဲ့ကိစ္စတွေကိုနှစ်နာရီလောက်ပြောဆိုဆွေးနွေးနိုင်ခဲ့ကြတယ်လို့ဆိုပါတယ်။ကျွန်တော်ကိုယ်တိုင်လည်းဖုံးတော်ကြီးတွေနဲ့အကျိန်ပေါင်းများစွာတွေ့ခဲ့ပါဗျ။တိတ်အစောပိုင်းမှာတော့သူတို့ဟာနားမထောင်ကြကြပါဘူး။သူတို့ထင်တာသူတို့ဖြစ်စေချင်တာတွေကိုပဲပြောကြပါဗျ။အခုတော့သူများပြောတာကိုပိုးပြီးတော့နားထောင်ခြင်းစိတ်ရှိလာပါဗျ။ Coffee Annan Commission ကိုမွတ်စလင်တွေဘက်ကလက်လိုက်လဲလဲကြိုးဆိုတယ်။ရခိုင်အတိုင်းဝိုင်းဘက်ကတော့မကြိုးဆိုကြဘူး။ဒါပေမဲ့သူတို့ကြိုက်တယ်ဖြစ်စေမကြိုက်တယ်ဖြစ်စေကော်မရှင်ကရှိနေမှာပဲဆိုတာကိုတော့သဘောပေါက်ကြတော့စကားပြောချင်သူတွေအတူလက်တွဲလှုပ်ချင်သူတွေရှိလာပါဗျ။ဒီကော်မရှင်အနေနဲ့လည်းဒီအရေးနဲ့ပတ်သက်ပြီးတော့လှုပ်တဲ့အလုပ်ကိုအချိန်မီလှုပ်ဆောင်ဖို့တိုက်တွန်းလိုက်မယ်လို့ထင်ပါတယ်။ဒီအရေးမှာအရင်အစိုးရရဲ့ပြဿနာကတော့အလေးနဲ့မထားပဲအီယော့အီယော့ဖြစ်နေခြင်းပါပဲ။ဘာလှုပ်တဲ့နေဆိုတာကိုသူတို့ပြောတယ်။ပြီးတော့အချိန်ဆွဲပြီးတော့ထိထိရောက်ရောက်မလှုပ်ဆောင်ခဲ့ဘူး
။ဆက်လက်ပြီးတော့ရခိုင်ဒေသလူမှုရေးစီးပွားရေးအခြေအနေတိုးတက်လာအောင်လှုပ်ဆောင်တဲ့ကိစ္စကိုလည်းဒေါက်တာကျော်ရင်လှိုင်ကဆက်ရှင်းပါတယ
်။ And then the next progress is the current state administration trying to develop socioeconomic
ဒေါက်တာတိုးတက်မှုတရက်ကတော့ရခိုင်ပြည်နယ်အတွင်းနေထိုင်သူအားလုံးရဲ့လူမှုရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်လက်ရှိအစိုးရကစီမံကိန်းချပြီးတော့ကြိုးပမ်းနေတာပဲဖြစ်ပါတယ်။အခုကျွန်တော်ပြောတာတွေကိုတိုက်ရိုက်ထုတ်လွှင့်နေတယ်ဆိုတော့ကျွန်တော်နည်းနည်းစဉ်းကျင်ရမယ်လို့ထင်ပါတယ်။လူအတိုင်းဝိုင်းတစ်ခုလုံးအကျုံးဝင်အောင်လှုပ်ဆောင်နေတယ်ဆိုတာကတော့အစိုးရကပုံမှန်လင်းလင်းမပြောပဲစီမံကိန်းကိုလက်တွေ့လှုပ်ဆောင်နေသူတွေဟာရခိုင်ရောမွတ်စလင်မှာနှစ်ဖက်စလုံးနဲ့ပြောဆိုဆွေးနွေးနေကြတာပါ။ယင်းတော့ကဆိုရင်တော့ဒီလိုနှစ်ဖက်တိုင်ပင်ဆွေးနွေးနိုင်ဖို့ဆိုတာကျွန်တော်တို့စဉ်းစားလို့တော့မရပါဘူး
။ရခိုင်ဒေသတင်းမာမှုနဲ့ပတ်သက်ပြီးနောက်ဆုံးတိုးတက်ကောင်းမွန်လာတဲ့အခြေအနေတရက်ကတော့ political will လို့ခေါ်တဲ့မဖြစ်မနေလှုပ်ဆောင်လို့ရတဲ့ဆန္ဒနဲ့ပတ်သက်တယ်လို့ဒေါက်တာကျော်ရင်လှိုင်ကဆိုပါတယ်
။ In the past it was not that the governments didn't know what they should be doing. The main problem was the lack of political will. They knew what they should be doing in most cases.
ဒီနောက်ပြဿနာကအစိုးရအနေနဲ့ဘာလုပ်ရမှန်းမသိတဲ့ကိစ္စမဟုတ်ပါဘူး။အဓိကပြဿနာကမဖြစ်မနေလုပ်မယ်ဆိုတဲ့ဆန္ဒ political will မရှိတာသာဖြစ်ပါတယ်။ဘာလုပ်တင်နေဆိုတာကိုတော်တော်များများသူတို့သိပါတယ်။ဒါပေမဲ့ဒါကိုမှန်မှန်ကန်ကန်ထိထိရောက်ရောက်လှုပ်ဆောင်လို့စိတ်မရှိကြပါဘူး။အရင်ဆိုးရတဲ့စာရင်လက်ရှိအစိုးရကမှန်ရကိုဖြစ်အောင်လှုပ်ဆောင်ဖို့စိတ်ပူရှိတာကိုတွေ့ရပါတယ်။
ချိဆက်တော့စောင့်ကြည့်ရအောင်မှာပါအခုချိန်ထိတော့သူတို့ဟာမှန်တာကိုအရေးစွန်လုပ်ဖို့ဆန္ဒရှိနေတာကိုတွေ့ရပါတယ်ချက်ချင်းမျှော်လင့်လို့တော့မရပါဘူးအချိန်ပေးရပါလိမ့်မယ
်အဲ့ဒါဒေါက်တာကျော်ရင်လန်ရဲ့တင်ပြချက်ပထမပိုင်းဖြစ်ပါတယ်ဒုတိယပိုင်းမှာတော့ရခိုင်ပြည်နယ်အတွက်စိန်ခေါ်မှုတွေရှိနေသေးတယ်ကိုဒေါက်တာကျော်ရင်လန်ကအခုလိုထောက်ပြသွားပါတယ
် One of the biggest problem is uncertainty as we all know the winning party in 2000
ရခိုင်ပြည်နယ်အတွက်အကြီးအမားဆုံးပြဿနာကမတေချာမရေရာမှုပဲဖြစ်ပါတယ်ကျွန်တော်တို့အားလုံးသိကြတဲ့အတိုင်းပါပဲရခိုင်ပြည်နယ်မှာအစိုးရဖွဲ့ထားတဲ့အာဏာရပါတီဟာ2015ရွေးကောက်ပွဲမှာအနိုင်ရထားတဲ့ပါတီမဟုတ်ပါဘူးဒီတော့ပြည်နယ်အစိုးရနဲ့ပြည်နယ်လွှတ်တော်ရွေးကောက်ပွဲနိုင်တဲ့ပါတီတို့ရဲ့ဆက်ဆံရေးတိတ်မဆိုးလာပေမဲ့အတူတကွပူးတွဲလှုပ်ဆောင်နိုင်မဲ့နီလန်ရှာမတွေ့နိုင်ကြဘူးဖြစ်နေပါတယ်ဆိုတော့လူတော်တော်များများဟာနောက်ဘာဖြစ်လာမယ်ဆိုတာမသိနိုင်ကြသေးပါဘူးဒီမရေရာမတေချာမှုဟာတကယ်ပြဿနာဖြစ်နေပြီးတော့လူအများပြားစိတ်မရှိနိုင်ဖြစ်နေကြပါတယ်။မွတ်စလင်တွေကပြောကြပါတယ်အစိုးရစီမံမျှော်လင့်ချက်အများကြီးထားရှိပေမဲ့ထိရောက်တဲ့တိုးတက်မှုဘာမှမတွေ့ရသေးဘူးလို့ပြောကြပါတယ်။အခြေအနေတိုးတက်မလာရင်တော့ပွင့်လင်းရာသီရောက်လာရင်ပြည်ပကိုထွက်ခွာဖို့စဉ်းစားနေတယ်လို့မွတ်စလင်တို့ကပြောပါတယ်။ဒါကြောင့်ဒီလိုနိုင်ငံရေးမရေရာမှုဟာပြဿနာအများပြားကိုပေါ်ပေါက်လာစေနိုင်ပါတယ်။
ရခိုင်မျိုးသားရေးဝါဒအရှိန်မြင့်လာခြင်းဟာလည်းပဲစိန်ခေါ်မှုတရားဖြစ်တယ်လို့ဒေါက်တာကျော်ရင်လှန်ကဆိုပါတယ
် The next problem is the rise of ethnic nationalism in Rakhine state like in many other ethnic areas in the country
တခြားတိုင်းသားဒေသတွေလိုပါပဲရခိုင်မျိုးသားရေးဝါဒအရှိန်မြင့်မားလာပါတယ်လွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကရခိုင်တပ်မတော်အေအေကိုဘလို့သဘောရလဲလို့ရခိုင်လူငယ်အများပြားကိုကျွန်တော်မေးကြည့်တော့ဒါဟာလက်နက်ကင်ဖွဲ့တစ်ခုသာပဲဖြစ်တယ်လို့ပြောကြပြီးအေအေနဲ့ပတ်သက်လို့ပြတ်သားတဲ့သဘောထားမရှိကြသေးပါဘူးအခုခါမှာတော့အေအေရခိုင်တပ်မတော်ကျွန်တော်တို့ရဲ့တပ်မတော်တိတ်အရေးကြီးတယ်ဆိုပြီးတော့ပြောလာကြပါလေတိုင်းရင်းသားအမျိုးသားရေးဝါဒနဲ့သဘောထားတင်းမာသူတွေပေါ်ထွန်းလာတာလဲနောက်ထပ်စိုးရိမ်ပွဲအခြေအနေတရဖြစ်ပါတယ်လူတွေဘဝရက်တည်းခက်ခဲနေစေပါပိုးပြီးတော့ခက်ခဲလာနေပါတယ်နောက်တစ်ခုကအစိုးရတဲ့နဲ့နိုင်ငံရေးသမားလူသစ်တွေရှိလာပြီးဖြစ်ပေမဲ့ဘျူရိုကရက်အရာရှိဟောင်းတွေဟာအရင်တုန်းကစိတ်သဘောထားနဲ့လုတ်ကင်နေကြစေပါမူရစ်စေဝါပြဿနာကလည်းလူအတိုင်းဝိုင်းနှစ်ခုစလုံးမှကြီးထွားလာနေပါတယ်နောက်ဆုံးတစ်ချက်ကပြန်လည်တင့်မြတ်ရေးဆိုတာမွတ်စလင်တွေနဲ့အတူရောနှောနေထိုင်ရမှာမို့လုံခြုံရေးအတွက်အန္တရာယ်ရှိတယ်လို့ယူဆတဲ့အတွက်ရခိုင်ဒီဘက်ကလက်မခံကြပါဘူးဒါကြောင့်ပြန်လည်တင့်မြတ်ရေးအစားကျွန်တော်တို့အနေနဲ့ပဋိပက္ခဟန်တားရေးဆိုတာပဲအားလုံးကထောက်ခံကြပါတယ်
ပရိသတ်တို့ကငင်းငင်းကြီးဖြစ်စဉ်မှာတရုတ်ရဲ့အခန့်ကဏ္ဍကိုမေးတဲ့အခါမှာဒေါက်တာကျော်ရင်လှန်ကအခုလိုပြန်ဖြေသွားပါတယ
် At the very beginning China wasn't very constructive to be very blunt
အစောပိုင်းတုန်းကတရုတ်တို့ဟာဒေဒိုးပြောရရင်တိတ်အပြုသဘောမဆောင်ပါဘူးတရုတ်ပြည်ရွှေလီမှာပြုတ်လို့တဲ့ဆွေးနွေးပွဲတချို့ကျွန်တော်တက်ခဲ့ပါတယ်တရုတ်တွေကတိတ်ဗိုလ်ကြတယ်ဖြစ်စဉ်တစ်ခုလုံးကိုသူတို့ချုပ်ကန်နေတယ်အစိုးရကိုယ်စားလှယ်တွေကိုရောတိုင်းရင်းသားကိုယ်စားလှယ်တွေကိုပါအမိန်ပေးပြီးတော့ညွှန်ကြားတဲ့သဘောမျိုးတောင်လုပ်ခဲ့ကြပါတယ်ဒါပေမဲ့လက်မခံကြပါဘူးကချင်ကိုယ်စားလှယ်အဖွဲ့ဆိုရင်ညစာတောင်အတူတူမစားဘဲထွက်သွားခဲ့ပါတယ်ဒါပေမဲ့ဒုတိယတွဲဆုံမှုကစလို့သူတို့ပြောင်းလဲလာပါတယ်နောက်ပြီးညဉ့်ညံ့ရံပုံငွေကိုဥရောပကပေးခဲ့ပါတယ်တရုတ်ကတော့သူတို့အပေါ်မှာပဲမိခိုးစေခြင်းပါတယ်အခုမြန်မာအစိုးရတစ်ကတော့ဘယ်သူမှမမိခိုးဘဲကိုယ်ပိုက်ဆိုင်တဲ့ကိုလုပ်နေပါတယ်ရခိုင်ဒေသတရုတ်ရင်းနှီးမြှုပ်နှံမှုကိုဘ ഹു အစိုးရကချုပ်ကင်ပါတယ်ရခိုင်ပြည်နယ်နဲ့ဘာမှမဆိုင်ပါဘူးဒါကြောင့်ရခိုင်လူလူလုံးဝမကျေနပ်ပါဘူးတရုတ်ကလည်းဒေတာကန်နေပြောတာကိုဂရုမစိုက်ပါဘူးဒေတာကန်နေအတွက်အများကြီးလှုပ်ပေးနေတယ်လို့တရုတ်တန်ယုံကပြောနေပေမဲ့ဘာမှမတွေ့ရသေးဘူးလို့ဒေတာကန်နေကပြောကြပါတယ
်ဦးကျော်စံသာပြန်ဆိုတင်ဆက်သွားတာကိုအနားစင်ကြတာဖြစ်ပါတယ်အခုဒီခါမှာတော့ဘတ်စင်တင်ဆက်နေကြအားကစားအစီအစဉ်ကိုကိုရန်နိုင်အစီအစဉ်တင်ဆက်ထားတာကိုနားစင်ကြအောင်ပါရှင်
ယောဘဘောလုံးဖွဲ့ချုပ် UEFA ဥက္ကဋ္ဌအသစ်ဖြစ်နေစလိုဗေးနီးယားဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌအလက်ဇန်ဒါဆက်ဖရန်ကိုရွေးချယ်လိုက်ပါပြီ UEFA ရဲ့တူးစည်းဝေးကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကျင်းပပြီးတော့ဖွဲ့ဝင်နိုင်ငံ55နိုင်ငံကမဲပေးကြတာမှာဆက်ဖရန်က42မဲနယ်သာလန်နိုင်ငံကမိုက်ကယ်ဗန်ဘရော့ကဆက်သုံးမဲရပြီးတော့ဆက်ဖရန်ကအနိုင်ရသွားတာဖြစ်ပါတယ
် Thank you for your fantastic support It's a great
ခင်ဗျားတို့တခဲနဲ့ထောက်ခံမဲပေးခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်အဲ့ဒီအတွက်ဂုံယူမိတယ်လို့တစ်ချိန်တည်းမှာပဲဒါကကြီးမားတဲ့တာဝန်ကြီးတရားလည်းဖြစ်ပါတယ်ကျွန်တော်တို့အတွက်ပေါ်မပြနိုင်လောက်အောင်ပါပဲဗျာ
ျွန်တော်မိသားစုပြီးတော့ကျွန်တော်တို့လိုစလိုဗေးနီးယားနိုင်ငံလေးအတွက်လည်းဂုဏ်ယူစရာပါကျွန်တော်ကိုရွေးချယ်ခဲ့တဲ့အတွက်ခင်ဗျားတို့လည်းတနေ့ကြရင်ဂုဏ်ယူရဖို့မျှော်လင့်ပါတယ်ကျေးဇူးတင်ပါတယ်
ရေဖာအနေနဲ့အပြောင်းလဲတွေပေါ်ဆောင်ပြီးသွေးပြက်လောင်းဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်အခုလိုဥက္ကဋ္ဌသစ်ရွေးချယ်လိုက်တဲ့ချိန်ထဲမှာပဲအဂရီလိုက်စားမှုရှုပ်တော်ပုံတွေနဲ့ဘောလုံးလောကကထုတ်ပယ်ခံထားတဲ့ဥက္ကဋ္ဌဟောင်းပလတီနီကရေဖာအထူးစည်းဝေးမှာနှုတ်ဆက်မင်္ဂွန်ပြောကြားသွားပါတယ
် Sachez simplement mesdames et messieurs que ma
ခင်ဗျားတို့အနေနဲ့ဒီလုပ်ငန်းစဉ်ကြီးကိုအကြောင်းကြောင်းတွေကြောင့်ကျွန်တော်မပါပဲဆက်လုပ်သွားကြမှာပါကျွန်တော်အနေနဲ့ဘာတစ်ခုမှအမှားမလုပ်ခဲ့ဘူးဆိုတာလက်ပြတ်တတ်ပါတယ်အဲ့ဒီအတွက်တရားရုံးမှာဆက်ဖြေရှင်းသွားမှာပါကျွန်တော်အနေနဲ့ဂုဏ်ယူပါတယ်။ဒါကြောင့်ကျွန်တော်ကိုရွေးခဲ့တဲ့အဖွဲ55ခုရဲ့ရှေ့ကိုလူကိုယ်တိုင်နှုတ်ဆက်ပြီးကျေးဇူးတင်ကြောင်းပြောဖို့လာတာပါ။ဒီစည်းဝေးကဥက္ကဋ္ဌသစ်ရွေးချယ်လိုက်တာနဲ့အတူယူအေဖာဥက္ကဋ္ဌဖြစ်တဲ့ကျွန်တော်ရဲ့လုပ်ပိုင်ခွင့်ကလည်းဒီမှာအဆုံးသတ်ပါပြီ။အစအစရာရာအောင်မြင်မှုရပါစေလို့လည်းဥက္ကဋ္ဌသစ်ကိုဆုတောင်းပါတယ်။ခင်ဗျားတို့ဘောလုံးမိတ်ဆွေတွေအားလုံးကိုကျေးဇူးတင်ပါတယ်
။ FIFA ဥက္ကဋ္ဌဟောင်းဂျီယန်နီအင်ဖန်တီနိုကလည်းယူအေဖာဥက္ကဋ္ဌဟောင်းပလတီနီဟာသူ့ဘောမှာကျေးဇူးအများကြီးရှိပြီးတော့အဲ့ဒီအတွက်ကျေးဇူးတင်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ ဘတ်စလိုနာတိုင်းစစ်မှုလီယိုနယ်မက်ဆီဟာဘောလုံးသမိုင်းတစ်လျှောက်မှာအကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးတော့ဘတ်စလိုနာနီးပြလူအီစ်အန်ရီကေကပြောလိုက်ပါတယ
် Hemos estado muy bien en la presión Hemos estado muy bien en la recuperación tras pérdida
သူဟာသမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားပါတွင်းခဲ့တဲ့ဂိုးရေတွက်နေပဲဖြစ်ဖြစ်သူ့ရဲ့ဘောလုံးအမြင်တွေနဲ့ပဲဖြစ်ဖြစ်ပြီးတော့အကောင်းဆုံးရှေ့တန်းလူလို့လည်းပြောနိုင်ပါတယ်ကျွန်တော်တို့အနေနဲ့သူကစားတာကိုအချိန်အတော်ကြာကြည့်နိုင်ဖို့မျှော်လင့်ပါတယ
်မက်ဆီဟာဆောက်တစ်ကို9ဂိုးဂိုးမရှိနဲ့နိုင်တဲ့ Champions League ပွဲမှာ hat-trick သွင်းခဲ့ပြီးတော့နာသူ့ရဲ့ဘောလုံးသမားဘဝမှာ hat-trick သွင်းခဲ့တာအချိန်40မြောက်ဖြစ်ပါတယ်ဒါပြင်ဘာစလိုနာတိုက်စစ်မှုနေမားကလည်းမက်ဆီကို Ballon d'Or အကောင်းဆုံးဘောလုံးသမားဆုပေးတင်ပြီးမက်ဆီအနေနဲ့ဒီဆုကိုဝင်ပြိုင်နေစရာတော့မလိုဘူးလို့ပြောလိုက်ပါတယ
် Para mí Messi me la
ကျွန်တော်တို့မက်ဆီကအကောင်းဆုံးပါမက်ဆီကခုနှစ်မှာဖလားနှလုံးရတယ်ဆီရိုနာဒိုကလည်းဥရောပဖလားနဲ့ချန်ပီယံလိဂ်ဖလားတွေရတယ်အဲ့ဒါတွေကတော့သူ့အတွက်အားသာချက်ပါခုနောက်ပိုင်းတော့အကောင်းဆုံးဘောလုံးသမားတိုင်းလည်းဒီစုရတာမဟုတ်ပါဘူးတကယ်လို့ပိုကောင်းတဲ့သူကိုရွေးမယ်ဆိုရင်တော့မက်ဆီကိုစကားတင်စင်းမှာထည့်မနေပဲတခါတည်းအဲ့ဒီဘောလုံးဒီယောစုကိုတန်းပေးရမှာပါ
အင်းကတော့ပီလီနဲ့မာရာဒေါနာဘသူကသမိုင်းတစ်လျှောက်မှာအကောင်းဆုံးဘောလုံးသမားဆိုတာကိုဘောလုံးဝါသနာရှင်တွေကြအတော်လေးကိုအငင်းခုံဖြစ်ခဲ့ပါတယ်အခုခါမှာတော့မက်ဆီကိုလည်းအကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးတော့အတော်များများကပြောလာနေကြပါတယ်ဆိုတော့သောရရှင်ရဲ့အမြင်ကရောဘယ်လိုပါလဲပီလီမာရာဒေါနာနဲ့မက်ဆီဘသူအကောင်းဆုံးဆိုတာအမြင်တွေအမျိုးမျိုးရှိနိုင်ပေမဲ့တိတာတာကတော့ဘောလုံးသမိုင်းတစ်လျှောက်မှာသူတို့ဟာကမ္ဘာအကောင်းဆုံးဘောလုံးသမားတွေဆိုတာကတော့ဘယ်သူမှမြင်နိုင်မှာမဟုတ်ပါဘူးခင်ဗျာအင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲမှာတော့မန်ချက်စတာယူနိုက်တက်အသင်းဟာဒီတစ်ပတ်မှာလဲဝတ်ဖို့အသင်းကို3ဂိုးတကိုးနဲ့ရှုံးသွားပါတယ်။ဒါဟာပရီးမီးယားလိဂ်မှာ2ပွဲဆက်တိုက်ရှုံးတာဖြစ်သလိုဒီပတ်အတွင်းမှာ3ပွဲဆက်တိုက်ရှုံးလိုက်တာပါ။ဝတ်ဖို့နဲ့ပွဲရှုံးတာနဲ့ပတ်သက်ပြီးမန်ယူနီးပြမော်ရီညိုပြောတာကတော့
I can split this in three factors. 1
ကျွန်တော်တို့ရှုံးရတာအချက်3ချက်ရှိပါတယ်။တစ်ခုကတော့ဒိုင်းရင်အရေးကြီးတဲ့ဆုံးဖြတ်ချက်ပါ။ဒါကကျွန်တော်ဘာမှလုပ်လို့မရပါဘူးကျွန်တော်အနေနဲ့ဒါကိုထိန်းချုပ်လို့မရပါဘူးနောက်တစ်ခုကတော့ကံပေါ့ဗျာပွဲတိုင်းမှာရှိပါတယ်ပုံမှန်ကတော့ကံဆိုတာကလည်းကိုယ့်ရဲ့ကြိုးစားမှုနဲ့ဆိုင်ပေမဲ့တခါတလေလုံးဝကံမလိုက်တရားလည်းရှိပါတယ်ဒီပွဲမှာကျွန်တော်တို့ရတဲ့အကောင်းဆုံးအခွင့်အရေးကိုဂိုးမက်ကာကွယ်သွားနိုင်လို့နိုင်မလို့ဖြစ်သွားပြီးမှရှုံးသွားတာပါနောက်တစ်ခုကတော့ကျွန်တော်တို့ရဲ့ခန်းစစ်အပိုင်းအမှားတွေရောက်ပါ
ပရီးမီးယားလိဂ်မှာ၅ပွဲကစားပြီးချိန်မှာတော့မန်စီးတီးက15မှတ်နဲ့ဇယားထိမ်းမှရှိနေပြီးမန်ယူကတော့6မှတ်နဲ့အဆင့်9မှာရောက်နေပါတယ်ဗျာ ဒီတစ်ပတ်မှာအထူးခြားဆုံးဘောလုံးပွဲတစ်ခုကတော့ LA Galaxy အသင်းကနံပါတ်ကြီး Steven Gerrard နဲ့ Robbie Keane တို့နှစ်ယောက်ရဲ့ပွဲပါသူတို့နှစ်ယောက်ကတစ်ဖက်အသက်၈နှစ်အရွယ်ကလေးအယောက်30ကတစ်ဖက်ကစားကြတာပါအဲ့ဒီကလေးတွေရဲ့အသင်းမှာယောက်ျားလေးတွေရောမိန်းကလေးတွေပါပါပြီးတော့ Galaxy အသင်းကစီစဉ်တဲ့ Ridiculous Soccer Challenge လို့နာမည်ပေးထားပါတယ် Steven Gerrard ရဲ့အဖွင့်ဂိုးနဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဂိုးတွေသွင်းခဲ့ကြပြီးတော့2-2ဖြစ်ခဲ့ပြီးနောက်ဆုံးမှာတော့ Robbie Keane ကတတိယဂိုးသွင်းပြီးတော့3-2နဲ့နိုင်သွားခဲ့တာဖြစ်ပါတယ်ဗျာ ဘရဇိုနိုင်ငံမှာကျင်းပခဲ့တဲ့မတန်ဆွမ်းအိုလံပစ်ပြိုင်ပွဲရဲ့စပိန်ပြိုင်ပွဲမှာတော့အီရန်နိုင်ငံကစပိန်သမားဆာရာဖတ်ဘာမန်ဂိုဘာမဇက်ဟာစ Sabai Mian Boy Dwe Mato Sa Piya Gani Di Song Dwa Ghe Bari. The laser shine yue Sara Faha, Sani Nega Down Da Sabai Mian Boy Wenzin Dwe Mato Sa Piya Khe Biro, Aina Siyun Yau Bi Dima Ja Ghe Mawe, Di Song Dwa Ghe Ra Piya Bari.
The most sincere and deep condolences.
Madansa Olympic Midazu and Lunine, the Gego, one and same compiabari. Iran Muda, Madansa Olympic Comedy Net Tatu, same compiabari.
Nahatangua, Chelsea, Dinit, Madansa Olympic Alza, Bamari, Satin, Chimbadinga, Sabido, Bamama, Batamazo, Tisonore, Alza, the Machabari. Nahonsa Chow, Rio Madansa Olympic Jamamaro, Tio Nanga, Tritia Konakuna, Batamaya.
ကိုရန်နိုင်တင်ဆက်သွားတဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်
VOA ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့အီးမေးလ်လိပ်စာကိုလည်းပေးပို့နိုင်ပါတယ်ရှင် VOA ကနေပေါ်ဒူးနေညပိုင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းကကြေညာပေးပါမယ်ရှင
်နိုင်ငံတော်ဒါမင်ဂန်ပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့52ကြိမ်မြောက်ကုလသမဂ္ဂထူထောင်ညီလာခံမှာစက်တင်ဘာလ21ရက်ဗုဒ္ဓဦးနေ့ဒီကနေ့မိန့်ခွန်းပြောဖို့ရှိပါတယ်။ဒါအပြင်ဒေါက်ဆန်းစုကြည်နေတဲ့ကုလသမဂ္ဂထူထောင်ညီလာခံမှာပထမဆုံးအကြိမ်ပြောမယ့်မိန့်ခွန်းဖြစ်တယ်လို့ရွေးကောက်ပွဲအနိုင်ရပြီးအစိုးရဖွဲ့ဖွဲ့ပြီးတဲ့နောက်ပိုင်းနိုင်ငံတော်ဝန်ရှိသူတို့အနေနဲ့ကုလသမဂ္ဂမှာပြောမယ့်ပထမဆုံးမိန့်ခွန်းလည်းဖြစ်ပါတယ်။ထူထောင်ညီလာခံဒုတိယနေ့ဒီကနေ့မိန့်ခွန်းပြောမယ့်ခေါင်းဆောင်တွေထဲမှာတော့တရုတ်၊ဂျပန်၊ယူကရိန်း၊ဥရောပသမဂ္ဂ EU ၊အာဖဂန်နစ္စတန်၊ပါကစ္စတန်စတဲ့နိုင်ငံတွေကခေါင်းဆောင်တွေလည်းပါဝင်ပါတယ်။ဆီးရီးယားနိုင်ငံအာလပ်ပိုမြို့နားမှာဒီတိုင်းမဲ့အစောပိုင်းကအကူအညီပေးရင်တန်းတစ်ခုတိုက်ခိုက်ခံရတဲ့ဖြစ်ရပ်မှာပါဝင်ပတ်သက်မှုမရှိဘူးဆိုတာကိုရုရှားနဲ့ဆီးရီးယားတာဝန်ရှိသူတွေဒီကနေ့ဆက်ပြီးညင်းနေတော့မှာပဲအဲ့ဒီဖြစ်ရပ်ကြောင့်ဆီးရီးယားကိုပေးနေတဲ့ကုလသမဂ္ဂအကူအညီတွေအားလုံးကိုရပ်ဆိုင်းထားပါတယ်ဒါပေမဲ့လည်းအသက်မသေလူမျိုးသူတွေနဲ့အရေးပေါ်အကူအညီပေးလူသားတွေကတော့စီးရီး30ဒဇင်ဘာရင်တန်းကိုဒုံးကျည်အဆင့်20နဲ့အပြင်းထန်တိုက်ခိုက်ခံရပြီးတော့စစ်လေရင်တွေဒါမှမဟုတ်ရဟရင်တွေကနေအဲ့ဒီလိုတိုက်ခိုက်ခဲ့တာဖြစ်ပြီးနှစ်နာရီကြာတယ်လို့အခိုင်အမာပြောနေကြပါတယ်နယူးယောက်နဲ့နယူးဂျာစီအရက်တွေမှာစနေနေ့ကဖောက်ခွဲမှုတွေရဲ့လက်သက်အဖြစ်တန်ရရှိထားသူဟာသူသုံးတဲ့ပစ္စည်းတွေကို eBay အင်တာနက်အယောင်းဆိုင်ကနေဝယ်ခဲ့တယ်လို့ Federal စုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။ဒါအပြင်သူ့အိမ်လို့တခါကပြောထားတဲ့နေရာကနေမီတာ900လောက်ဝေးတဲ့စတိုးဆိုင်တစ်ခုကနေဝယ်ခဲ့တဲ့ cell phone တွေကိုလည်းဖောက်ခွဲတာမှာအသုံးပြုခဲ့တယ်လို့ဆိုပါတယ်။အသက်28နှစ်အရွယ် Ahmed Khan Brahmi အပေါ်ဆွဆွဲထားတဲ့စွဲချက်အသေးစိတ်တွေကိုအင်္ဂါနေ့ကထုတ်ပြန်တဲ့ရာဇဝတ်ကြောင်းတရားစွဲဆိုမှုရှောက်ချက်ထဲမှာဖော်ပြထားတာပါ။အမေရိကန်ပြည်ထောင်စုအရှေ့ပိုင်းမြောက်ကာရိုလိုင်းနာပြည်နယ်ရှာလော့မြို့ကလူနေတိုက်ခန်းခြံဝန်းတစ်ခုမှာလူမဲမျိုးသားတယောက်ကိုလူမဲရဲတပ်ဖွဲ့ဝင်ကပြစ်ဒဏ်ခဲ့တဲ့ဖြစ်ရပ်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒီအပေါ်မကျေနပ်ကြတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးအ धिक ဝေးပြေးလမ်းမကြီးတစ်ခုကိုဆန္ဒပြသူတွေကညဘက်မှာပိတ်ပစ်လိုက်ကြပါတယ်။အဲ့ဒီဖြစ်ရပ်ကြောင့်ရဲတပ်ဖွဲ့ဝင်12ဦးအပါအဝင်လူ24ယောက်လောက်ဒဏ်ရာရပါတယ်။တူရကီနိုင်ငံအန်ကာရာမြို့တော်ကအစ္စရေးတပ်ရုံအပြင်ဘက်မှာဒီကနေ့ဓားကင်တိုက်ခိုက်သူတူကိုတူရကီရဲကပြစ်လိုက်တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်။တန်ယုံတွင်ဘသူမှအန်ဒီယမရှိပဲဘီအန်ရီကင်းတဲ့ကြောင်းအစ္စရေးနိုင်ငံခြားရေးဌာနပြောခွင့်ရကထုတ်ပြန်ကြတဲ့ခုမှပြောထားပါပါခင်ဗျာ
တည်င်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့ရဖြစ်ပါတယ်ဒီမနက်အစီအစဉ်ထုတ်လို့ရမှုကတော့ရှားပောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ကျွန်မကအီသန်စမရှင် VO American အသက်မနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိထုတ်လွှင့်ပေးနေပါတယ်ညနေဘက်6နာရီခွဲထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးအထူးပဲကျေးဇူးတင်ရှိပါတယ်ရှင်သောတာရှင်ပေါ့ကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.